Welcome to the Voice of America in Burmese.
Mingala nya jama tora shin mya shin VOA American tan ga ni 2022 khu ni November 8 ye tanin na ni nya bai VOA Myanmar bai season ni ko American bi daw su Washington DC myo ro ga ni Myanmar sanaw dei nya 9 nai ga ni 10 nai thi sa tin thau lwin pe ni ba bi radio tan hwe season ni ko yauk tan ga ba thai yai shu sa nai ja ba bi shin ဒီကနေ့ညထုတ်လင်းပေးမယ့်မြန်မာဘာသာအစီအစဉ်လေးကိုတော့လှိုင်းဒိုမီတာ1925 32နဲ့လှိုင်းလက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်။တနင်္လာညအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။အနေခသိန်ကင်းကျင်းညပါစေကျွန်တော်တမောင်သားမှာဒီကနေ့ထိတ်ကိုရောက်လာတဲ့တရင်တွေကတော့နိုဝင်ဘာလ10ရက်နေ့ကနေ13ရက်နေ့ထိကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့မှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အတူတရုတ်ဝန်ကြီးချုပ်လည်းတက်ရောက်ကြပါမယ်။အဲ့ဒီအာဆီယံထိပ်သီးဆွေးနွေးပွဲအတွင်းမှာမြမကြီးကထိပ်တန်းဦးစားပေးဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်နိုင်တဲ့အကြောင်းဒေသအတွင်းအကြက်ခတ်တွေကတော့သုံးသပ်နေကြပါလေ။ပြည်ထောင်ကုံတွယ်ရေးဝန်ကြီးကဒီအပတ်ထိုင်ဝမ်ကိုသွားရောက်ပြီးကုံတွယ်ရေးဆွေးနွေးပွဲတက်တပ္ပရနဲ့တွေ့ဆုံမယ်လို့သူရုံးကတနင်္လာနေ့မှာပြောလိုက်တာကြောင့်တရုတ်ကစိတ်ဆိုးမှန်ဆိုးနဲ့တုံ့ပြန်လိုက်တဲ့သတင်းတွေနဲ့တခြားမြမကဘာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူတင်ပြပေးကြမှာပါစုမရေ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်တဲ့နေနဲ့တူဒီကနေ့မှာကြာရောက်တဲ့တစောင်းမုံလာပြင်းနေမှာတော့ဗုဒ္ဓဘာသာဝင်တွေဟာဖျားပထိုးဇေဒီဘုန်းကြီးကျောင်းတွေမှာစီမီတွေပူဇော်တာကထိန်သင်္ကန်းကတ်လှူတာကြီးမနိုးပွဲကျင်းပတာစသဖြင့်တစောင်းနိုင်ပွဲတော်ကိုဆင်နွှဲကြပါတယ်ဒီနေ့မှာပဲနိုင်ငံတဝန်းဘေးကင်းလုံခြုံအေးချမ်းမှုပြည်သူအများကမျှော်လင့်နေကြပါတယ်
ဆူတောင်းစကားဆိုလို့ချင်းတော့ပြည်သူအားလုံးနဲ့မျှော်လင့်ကြတဲ့ကိစ္စကတော့ဆရာနိုင်ရှင်စနစ်ဆိုအမြန်ဆုံးချုပ်နေပြီးတော့ကျွန်တော်တို့အားလုံးမျှော်လင့်တဲ့ဒီဖက်ဒရယ်ဒီမိုကရေစီပန်းနိုင်ငံအမြန်ဆုံးရောက်ဖို့ဆူတောင်းကြပါတယ်မိတပွဲပါတပွဲနဲ့ क्वे ခဲ့တဲ့မိသားစုတွေလည်းအမြန်ပြန်ဆုံးကြပါစေပေါ့နော
်ဒီသတင်းမကြခင်အပြည့်စုံနားဆင်ရပါမယ်နောက်ကရင်ပြည်နယ်နဲ့ကျင်းပဖို့ပြင်ဆင်ထားတဲ့ဖအံမြို့မှာမနေ့တုန်းကပောက်ကွဲမှုဖြစ်ခဲ့တဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်နဲ့အတူမနေ့ပြန်တက်တန်းဝက်ဒီရွေးကောက်ပွဲကျင်းပတော့မယ့်အမေရိကန်ပြည်ထောင်စုရဲ့နှစ်ပေါင်း150အတွင်းအရေးကြီးဆုံးသမိုင်းဝင်အဖြစ်ပြက်တွေကြောင်းနေအပါအဝင်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုဥတမောင်တန်းနဲ့ကိုစော်ဝင်းလိုင်တို့ကပြောပြပေးကြပါလိမ့်မယ်ရှင
်နိုဝင်ဘာလ10ရက်နေ့ကနေ17ရက်နေ့ထိကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့မှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးနဲ့အရှေ့အာရှထိပ်သီးအစည်းအဝေးတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တူတရုတ်ဝန်ကြီးချုပ်လီကာရှန်လဲပြောင်းမယ်အကြောင်းကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဌာနကဒီပြုပေးပါတယ်ရုရှားသမ္မတဗလာဒီမာပူတင်ကတော့အစည်းအဝေးတက်မယ်မတက်ဘူးဆိုတာအတိပြုပြောဆိုခြင်းမရှိသေးပါဘူးအာဆီယံထိပ်သီးအစည်းအဝေးနဲ့အတူတရုတ်အာဆီယံ25ချိန်မြောက်ထိပ်သီးအစည်းအဝေးအာဆီယံဂျပန်25ချိန်မြောက်ထိပ်သီးအစည်းအဝေးအာဆီယံကုလသမဂ္ဂအစည်းအဝေးတွေပြင်ဩစတြေးလျကနေဒါအိန္ဒိယစတဲ့ဆွေးနွေးပွဲနိုင်ငံတွေနဲ့အစည်းအဝေးတွေလည်းကျင်းပမှာပါကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့ကနေဒါနိုင်ငံဝန်ကြီးချုပ် Justin Trudeau နဲ့လည်းအစည်းအဝေးကိုတက်ရောက်ပါလိမ့်မယ်။မြန်မာနိုင်ငံဘက်ကစစ်ကောင်စီအကြီးအကဲနဲ့နိုင်ငံခြားရေးဝန်ကြီးကိုအစည်းအဝေးတက်ဖို့ဖိတ်ကြားထားတာတော့မရှိပါဘူး။နိုင်ငံရေးအရကိုစားမပြုတဲ့သူကိုပဲတက်ရောက်ဖို့အာဆီယံကဖိတ်ကြားထားပါလေ။အမေရိကန်သမ္မတအင်မီရောကတော့ပြီးခဲ့တဲ့မေလဝါရှင်တန်မြို့မှာကျင်းပခဲ့တဲ့အာဆီယံအမေရိကန်ထိပ်သီးအစည်းအဝေးရဲ့သမိုင်းဝင်အောင်မြင်မှုတွေအရအရှိတောင်အာရှဒေသနဲ့အာဆီယံကိုအဓိကထားရေးအတွက်ရေရှိကတိကဝတ်တွေကိုသမ္မတဘိုင်ဒန်ကထိုင်လောင်းအတည်ပြုမဲ့အကြောင်းပြောဆိုထားပါတယ်။အာဆီယံထိပ်သီးအစည်းအဝေးနဲ့အတူ18ကြိမ်မြောက်အရှေ့အာရှထိပ်သီးညီလာခံကိုလည်းကျင်းပမှာပါ။အာဆီယံထိပ်သီးအစည်းအဝေးပြီးအာဆီယံအလဲကျဥက္ကဋ္ဌတာဝန်ကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကရှင်းနှစ်အတွက်တာဝန်ယူမဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုလွှဲပြောင်းပေးမှာဖြစ်ပါတယ
်။နိုဝင်ဘာလဒုတိယပတ်တွင်ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့မှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးအတွင်းမှာမြန်မာနိုင်ငံရဲ့ထိပ်တန်းဦးစားပေးဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်နိုင်တဲ့အကြောင်းဒေတာရင်းအကဲခတ်တွေခံမှန်းတာကို The South China Morning Post သတင်းစာမှာရေးသားထားပါတယ်။အာဆီယံနိုင်ငံတွေဟာမြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်သိမ့်မရှိတော့ဘူးဆိုတာနားလည်မိတဲ့အကြောင်းစင်ကာပူအခြေစိုက်နိုင်ရန်နည်းပညာတက္ကသိုလ် NTU ကနိုင်ငံခြားမူဝါဒဆိုင်ရာလက်ထောက်ပါမောက္ခဒိုင်လန်လိုးကပြောပါတယ်။ဒါပေမဲ့အာဆီယံကောင်းဆောင်တွေဟာမြန်မာစစ်ကောင်စီအပေါ်ပြက်ပြက်သားသားအရေးယူရေးမှာလက်တွန့်နေတာကိုလည်းသူကဝေဖန်ပါတယ်။စင်ကာပူနိုင်ငံအမျိုးသားတက္ကသိုလ်နိုင်ငံရေးသိပ္ပံတွဲဘက်ပါမောက္ခချုံးကြအီယန်ကတော့ဒေတာရင်းအစည်းအဝေးတွေမှာမြန်မာစစ်ကောင်းဆောင်တွေကိုမဖိတ်ကြားပဲဆက်ပြီးဝိုင်းပယ်ထားနိုင်တာအရေးယူတာတွေဆက်လုပ်နိုင်ပေမဲ့မြန်မာစစ်ကောင်စီပြောင်းလဲလာအောင်ဖိအားပေးဖို့အာဆီယံအနေနဲ့နားချနိုင်တဲ့အချိန်ဩဇာနဲ့အရင်အမြင့်မရှိတဲ့အကြောင်းဝေဖန်ပါတယ် မြန်မာနိုင်ငံအရေးအာဆီယံကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေအကောင့်ထဲပေါ်ဖို့ပြက်ကွက်နေတာနဲ့ပတ်သက်ပြီးစိတ်ပြက်မိတဲ့အကြောင်းအာဆီယံနိုင်ငံတွေကမကြခင်ကပဲပြောဆိုနေပါတယ်အကြမ်းဖက်မှုတွေဆုံးသက်ရေးတိကျတဲ့အချိန်သတ်မှတ်ချက်ချဆောင်ရွက်ဖို့ကိုလည်းတိုက်တွန်းနေသလိုမြန်မာနိုင်ငံကိုအာဆီယံအဖွဲ့အစည်းကရပ်ဆိုင်းရေးအတွက်လည်းဖိအားပေးတောင်းဆိုနေကြပါတယ်မြန်မာစစ်ကောင်စီဘက်ကတော့အချိန်ကန့်သတ်တဲ့ဖိအားပေးတာမျိုးကိုလက်မခံနိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံမှာပါပဲအစည်းအဝေးဆုံးဖြတ်ချက်တွေကိုလိုက်နာမှာမဟုတ်တဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ
ဒီဆောင်နိုင်အားလိုက်ရဲ့မှာမြန်မာနိုင်ငံကမိသားစုတွေအတွက်ဘေးအန္တရာယ်ကင်းရှင်းတဲ့အားလိုက်ရဲ့ဖြစ်ပါစေကြောင်းမြန်မာနိုင်ငံဆိုင်ရာဒိမတ်တန်ရုံမှာခဏိစုမုံကတောင်းထားပါတယ်မြန်မာပြည်သူတွေတောင်းဆိုထားတဲ့မြန်မာပြည်သူတွေနဲ့ထိုက်တန်တဲ့ငြိမ်းချမ်းရေးနဲ့ပျော်ရွှင်စရာပွဲတော်တွေကျင်းပတိုင်းဖို့မြန်မာနိုင်ငံဆိုင်ရာဒိမတ်နိုင်ငံတန်ရုံယာယီတာဝန်ကအန်ဒါစ်ဂေါဂတ်က Twitter လူမှုကွန်ရက်ကနေစုတောင်းမြတ်တာပို့သွားပါတယ်လဇာမုံလာပြည်နယ်မြန်မာနိုင်ငံတဝါလာမညာဖလားအခါတော်နေ့အထိမ့်မှမတိုးတင်ကဆက်ကတ်တဲ့အခမ်းအနားတွေမိထုံပူဇော်တဲ့အခမ်းအနားတွေမိဘုံညာလှုပ်ပွဲတွေကုန်းစည်းပြပွဲနဲ့ဇေယောင်းပွဲတော်တွေကျင်းပကြပါတယ်နိုင်ငံရေးပဋိပက္ခနဲ့လက်နက်ကိုင်တိုက်ပွဲတွေရဲ့ရက်မှုကြောင့်လုံခြုံရေးအတွက်စိုးရိမ်ပူပန်မှုတွေရှိနေပေမဲ့နေရာတော်တော်များများတနင်းလာနေ့မှာတော့အေးအေးချမ်းချမ်းနဲ့တစောင်းတိုင်းပွဲတော်ကျင်းပကြကြပါတယ်ပြောပွဲရှိပွဲတွေကျင်းပရပေမဲ့တိုင်းပြည်နေရာအနှံ့ကြုံနေရတဲ့အခြေအနေတွေကြောင့်စိတ်မကောင်းဖြစ်မိတဲ့အကြောင်းပြည်ဦးလူမျိုးနဲ့မိဘုံမြန်လွတ်ပွဲမှာပါဝင်တဲ့လူငယ်တယောက်က AFP သတင်းထတာကိုပြောပါတယ်။တစောင်းနိုင်ပွဲတော်အခါတမရမှာတိုင်းပြည်ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအတွက်စုတောင်းမြတ်တာပို့သလိုက်ကြပါတယ
်။မကြသေးခင်ရပ်ပိုင်းနဲ့တွင်မြောက်ကိုရီးယားကဒုံးကျည်တွေစမ်းသပ်ပြလို့ခဲ့တာဟာတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကိုအဆန်တိုက်ခိုက်တဲ့အနေနဲ့စမ်းသပ်ပြလို့ခဲ့တာလို့မြောက်ကိုရီးယားကဒီကနေ့ပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့6ရက်ကြာပူးတွဲစီလေ့ကျင့်မှုတွေလှုပ်ဆောင်နေကြမှာပဲ။မြောက်ကိုရီးယားဘက်ကဒုံးကျည်အမြောက်များစမ်းသပ်ပြလို့ခဲ့တာဖြစ်ပြီးမြောက်ကိုရီးယားရဲ့ဒုံးကျည်အစအနာတွေသူတို့ရေပိုင်နဲ့အနည်းမှတွေ့ခဲ့တယ်လို့လည်းတောင်ကိုရီးယားကပြောပါတယ်။မြောက်ကိုရီးယားကမအောင်မြင်ခဲ့တဲ့တိုက်ချင်းပစ်ဒုံးကျည်အပါအဝင်ဒုံးကျည်အမြောက်များကိုစမ်းသပ်ပြလို့ခဲ့သလိုပင်လယ်ထဲကိုရာနဲ့ချီတဲ့အမြောက်တွေပစ်ကတ်ခဲ့ပါတယ်။Vigilant Storm လို့အမည်ပေးထားတဲ့အဲ့ဒီစမ်းသပ်လေ့ကျင့်မှုဟာအမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ရန်လိုတဲ့လှုပ်ရဆန်တဲ့စီးရဲလေ့ကျင့်မှုတွေကိုတုံ့ပြန်တဲ့အနေနဲ့လှုပ်ဆောင်ခဲ့ခြင်းဖြစ်တယ်လို့လည်းမြောက်ကိုရီးယားစစ်တပ်ကပြောပါတယ်။ရန်သူရဲ့စောက်တီးယာမရဖြစ်နေတဲ့လှုပ်ရကိုချေမှုန်းတဲ့အနေနဲ့တောင်ကိုရီးယားရဲ့လေတပ်အခြေစိုက်စခန်းတိုက်လေယာဉ်တွေနဲ့မြို့ကြီးတွေကိုပစ်မှတ်ထားတဲ့တိုက်ခတ်တဲ့ပုံစံမျိုးစမ်းသပ်လေ့ကျင့်ကြတာလို့မြောက်ကိုရီးယားကပြောပါတယ်။မြောက်ကိုရီးယားဟာနောက်ထပ်နျူကလ িয়ার စမ်းသပ်ဖောက်ခွဲမှုတစ်ခုပြုလုပ်ဖို့အစဉ်သင့်ဖြစ်နေပြီလို့တောင်ကိုရီးယားနဲ့အမေရိကန်တာဝန်ရှိသူတွေကပြောကြားလိုက်ပြီးဒါဟာ2018ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်ပြန်လည်စမ်းသပ်တာလည်းဖြစ်ပါတယ်ခင်ဗျာ
ဗီအိုအေအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 15653ညာလိုက်တိုမီတာ25 kHz 11.83 ညာလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1595ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညဘက်သတင်းတွေကို VOA ကဆက်လက်ကြီးညာနေပါတယ်ရာသီဥတုအပြောင်းလဲကိုတိုက်ရမှာသဘာဝပတ်ဝန်းကျင်ဆိုင်ရာကုန်ပစ္စည်းတွေဝန်ဆောင်မှုတွေနဲ့ပတ်သက်နေတဲ့ကုန်သွယ်ရေးဆိုင်ရာအခက်အခဲတွေကိုဖျက်ပစ်ဖို့ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီး WTO ကတနင်္လာနေ့ကတိုက်တွန်းလိုက်ပါတယ်။အီဂျစ်နိုင်ငံမှာ COP27 လို့သိကြတဲ့ကုလသမဂ္ဂကမ္ဘာရာသီဥတုဆိုင်ရာညီလာခံကိုနိုဝင်ဘာလ17ရက်နေ့အထိကျင်းပနေချိန်မှာကမ္ဘာကုန်သွယ်မှုအဖွဲ့ကြီးကအခုလိုအစည်းအဝေးခါစားထုတ်ပြန်တိုက်တွန်းလိုက်တာဖြစ်ပါတယ်။ကုန်သွယ်ရေးဟာရာသီဥတုအတွက်ကောင်းမွန်တဲ့အင်အားတစ်ရပ်ပါ။ကာဗွန်အထက်နည်းပြီးအဆိုးကအကောင်းပဲပြန်ဖြစ်လာအောင်တရားမျှတတဲ့အကူပြောင်းဖြစ်ပေါ်မှုဖြည့်ရှင်းရမှာအစိပ်ပိုင်းတရားဖြစ်ပါတယ်လို့ WTO ရဲ့ညွှန်ကြားမှုချုပ်ဂိုဇီအိုကွန်ဂျိုအီဝီလာကအမှားစာမှာပြောထားပါတယ်။တဘာဝပဝန်းကျင်ဆိုင်ရာပစ္စည်းတွေနဲ့ဝန်ဆောင်မှုတွေပေါ်အခွန်တွေလျှော့ချဒါမှမဟုတ်အခွန်မဲ့ဆောင်ရွက်ချက်တွေကြောင့်အဲ့ဒီကုန်ပစ္စည်းတွေကို2030မှာ900,000,000ပုံမတင်ပို့လာနိုင်ပါတယ်လို့ WTO ကဆိုပါတယ်။တစ်ချိန်တည်းမှာပဲကာဗွန်ထုတ်လွှတ်မှုကအသရင်ကျသွားနိုင်ပါတယ်လို့ WTO ကပြောပါတယ် WTO စီးပွားရေးပညာရှင်တွေရဲ့အလိုအရဆိုရင်တော့အဲ့ဒီလိုရလတ်တွေကြောင့်ပြန်သစ်မြဲစွမ်းအင်သုံးဆွဲတာများလာနိုင်တာကြောင့်ကာဗွန်အထက်က3.6%ကျသွားနိုင်တယ်လို့ပြောပါတယ်နိုဝင်ဘာလ30ရက်အတွင်းနေအောင်ကြီးစွမ်းအင်သုံးဆိုလာပြားစည်းတွေကျလာတာကို WTO ကထောက်ပြခဲ့ပြီးလူတွေပုံမသုံးဆွဲလာလေထုတ်လုပ်မှုပမာဏကြီးလာလေဈေးက40%ကျသွားနိုင်တယ်လို့ WTO ကပြောပါတယ်။ကုန်သွယ်ရေးကြောင့်ဖလောင်ဝင်တန်ခွေအထွက်များလာရတယ်လို့နားလည်မှုလွဲမှနေကြကြောင်းတကယ်တော့သဘာဝပတ်ဝန်းကျင်ဆိုင်ရာတည်ထွင်မှုတွေနဲ့နည်းပညာတွေကိုကုန်သွယ်ရေးကပြန့်နှံ့စေနိုင်ကြောင်း WTO ကဆိုပါတယ်
။ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ဥရယာစီပြောင်းလဲမှုတက်ဖြတ်ရေးမှာအထောက်အကူပြုစီအတွက်ရည်ရွယ်ပြီးဗြိတိန်ကအမေရိကန်ဒေါ်လာ115သန်းနဲ့ညီမျှတဲ့ပေါင်စတာလင်တန်း100ကျော်ရင်းနှီးမြှုပ်နှံမယ်အကြောင်းနိုင်ငံရေးဝန်ကြီး James Cleverly ကဒီကနေ့ကြေညာဖို့ရှိပါတယ်။ဒါအပြင်ရေရှည်အကျိုးအမြတ်ဖြစ်ထွန်းစေရေးဟာဥရယာသီပြောင်းလဲမှုကိုကန့်တွယ်ဖြည့်ရှင်ပြီးကမ္ဘာတဝန်းပြန်ဖြည့်မြဲစွမ်းအင်ကဏ္ဍမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ကြဖို့လိုအပ်တဲ့အကြောင်းကိုလည်းဝန်ကြီး Cleverly ကပြောကြားဖို့ရှိတယ်လို့ဗြိတိန်နိုင်ငံရေးဌာနကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။တချိန်ထဲမှာပဲဆင်းရဲတဲ့နိုင်ငံတွေဥရယာသီပြောင်းလဲမှုတက်ဖြတ်ရေးအတွက်အမေရိကန်တရုတ်နဲ့ဥရောပတိုက်ကမဟုတ်တဲ့တခြားချမ်းသာကျော်ဝါတဲ့နိုင်ငံတွေကငွေကြေးထောက်ပံ့ပေးကြဖို့အီဂျစ်နိုင်ငံရှမ်အယ်ရှိခ်မှာကျင်းပနေတဲ့ COP27 ဥရယာသီညီလာခံကိုတက်ရောက်နေတဲ့ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကပြောကြားလိုက်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကတန်းဝေထုတ်လုပ်မှုတွေလျှော့ချပြီးငွေကြေးအကူအညီပေးကြဖို့လိုအပ်ပါတယ်လို့ပြင်သစ်နဲ့အာဖရိကတိုက်ကဥရယာသီပြောင်းလဲမှုဆိုင်ရာတက်ကြွလှုပ်ရှားသူတွေနဲ့ညီလာခံပြင်ပမှာတိကျတွေ့ဆုံစဉ်သမ္မတမက်ခရွန်ကပြောပါတယ်။လက်ရှိမှာဥရောပနိုင်ငံတွေကဒီကိစ္စမှာငွေကြေးပံ့ပိုးနေတယ်လို့လည်းသမ္မတမက်ခရွန်ကပြောပါတယ်ခင်ဗျာ
။ပြည်ထောင်ကုန်သွယ်ရေးဝန်ကြီးဟာဒီအပတ်ထိုင်ဝမ်ကိုသွားရောက်ပြီးကုန်သွယ်ရေးဆွေးနွေးပွဲတက်သဘရဇိုင်းအင်းဝင်းနဲ့တွေ့ဆုံပဲလို့သူယုံကတလင်းလာနေမှာပြောလိုက်တာကြောင့်တရုတ်ကစိတ်ဆိုးမှန်ဆိုးနဲ့တုံ့ပြန်လိုက်ပါတယ်။ဒါဟာအနောက်နိုင်ငံဆိုးဝါတရက်နဲ့ထိုင်ဝမ်တို့ရဲ့နောက်ဆုံးအဆင့်မြင့်ဆက်ဆံရေးတရက်ဖြစ်ပါတယ်။ထိုင်ဝမ်ကိုတရုတ်ကသူ့ရဲ့နယ်မြေစိတ်ပိုင်းတရက်ဖြစ်သဘောထားပြီးထိုင်ဝမ်နဲ့နိုင်ငံခြားအဆိုးအဝါတွေကြားတရားဝင်ဆက်ဆံရေးဟာတရုတ်ကနေထိုင်ဝမ်ခွဲထွက်ရေးကိုထောက်ခံတာအဖြစ်ယူဆပါတယ်။ကိုယ်တော်ဝန်ကြီး Greg Hands ဟာပါလီမန်အမတ်တယောက်လည်းဖြစ်ပြီးထိုင်ဝမ်သဘရနဲ့တွေ့ဆုံမှာဖြစ်တယ်လို့25နှစ်မြောက် UK ထိုင်ဝမ်ကုန်သွယ်စည်းဝေးကိုလည်းပူးတွဲသဘာဝတည်းဖြစ်တက်ရောက်မှာဖြစ်ပါတယ်။ထိုင်ဝမ်ကိုဝန်ကြီးကိုယ်တိုင်တွားရောက်တာဟာ UK ထိုင်ဝမ်ကုန်သွယ်မှုဆက်ဆံရေးကိုမြင့်တင်မဲ့ဆုံးဖြတ်ချက်ကိုရှင်းရှင်းလင်းလင်းပြလိုက်တာဖြစ်တယ်လို့သူ့ရဲ့ရုံးထုတ်ပြန်ချက်ကဆိုပါတယ်။တရုတ်နိုင်ငံဘေကျင်းမြို့မှာတော့ထိုင်ဝမ်နဲ့တရားဝင်ဆက်ဆံရေးကိုဘယ်လိုပုံစံဆိုပြတ်ပြတ်သားသားစန့်ကြည့်ကြောင်းတရုတ်နိုင်ငံကြီးပြောရေးဆိုခွင့်ရှိသူဂျောင်လီချာကပြောကြားလိုက်ပါတယ်။
မနက်ဖြန်ကျင်းပမဲ့အမေရိကန်တက်တန်းဝက်ရွေးကောက်ပွဲအတွဲသမ္မတဂျိုးဘိုင်ဒန်ဟာပြည်내၅ခုမှာ၄ရက်ကြာစီးရင်လုပ်ပြီးတဲ့နောက်တင်းနှင်းကနေနေ့ကတော့အင်ပီယူတော်ရှိရာဝါရှင်တန်ဒီစီကိုပြန်ရောက်လာပါတယ်။နောက်ဆုံးအနေနဲ့နယူးယောက်ပြည်내ကဆာရာလော်ရန့်စ်ကောလိပ်စီးရင်ပွဲကိုတက်ရောက်ခဲ့ပြီးအဲ့ဒီမှာတော့ဒီမိုကရက်အုပ်ချုပ်ရေးမှူးကက်သီဟိုလ်ကူးဟာရီပပ်ဘလီကန်ကိုယ်စားလှယ်လောင်းလီဇယ်ဒင်နဲ့အကြိတ်နဲ့ရှင်ပြန်ရဖို့ရှိပါတယ်။ပြည်내ရောဖက်ဒရယ်ရွေးကောက်ပွဲတွေအတွဲအရကနန်းရှိတဲ့ရီပပ်ဘလီကန်ကိုယ်စားလှယ်တွေဟာပြည်ကရဲရွေးကောက်ပွဲရှုံးနိမ့်မှုကိုညှဉ်းဆန်းလက်မခံတဲ့သူတွေဖြစ်ပြီးအဲ့ဒီရွေးကောက်ပွဲအငင်းပွားမှုတွေကိုသူတို့ရဲ့ Republican တရားရုံးမှာတင်ရှုံးနိမ့်ကြတဲ့သူတွေဖြစ်တယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။သမ္မတဟောင်းဒေါ်နယ်ထရန့်ကတော့လာမယ့်ရွေးကောက်ပွဲ Republican တွေအားကောင်းမယ်လို့မျှော်လင့်ထားတဲ့မာယာမီကတင်းငွေတွေ Republican စီယုံပွဲကိုတက်ရောက်ပြီးအင်ကာနဲ့ကျင်းပမဲ့တက်တန်းဝက်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြန်သူ Florida ပြည်နယ် Republican အထက်လွှတ်တော်မှ Marco Rubio အတွက်ထောက်ခံစီယုံစကားပြောကြားခဲ့ပါတယ်ခင်ဗျာ။
နိုမာလာ9ရက်ရောက်ရဲ့ထိတ်တန့်ရောက်သတင်းတွေကိုဥတ္တမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးဒီကနေ့တစောင်းမုံလာပြင်းနေမှာနိုင်ငံတဝန်းကျင်းပကြတဲ့တစောင်းနိုင်ပွဲတော်တွေရဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ဒီကနေ့တစောင်းမုံလာပြင်းနေမှာတော့ဗုဒ္ဓဘာသာမြန်မာလူမျိုးတွေဟာဖျားเจ้าတွေကိုသွားပြီးတော့စီမီပူဇော်တာ၊ကထိန်သင်္ကန်းကတ်လှူတာ၊မတိုးသင်္ကန်းရက်လှုပ်ပြီးတော့ပူဇော်တာ၊ကြီးမနိုးပွဲတွေကျင်းပတာ၊ပင့်တကူပစ်တာစသဖြင့်ရိုးရာအစင်လာမပြတ်ဆင်နွှဲကြတဲ့တာမညဖလအခါတော်နေ့ဖြစ်ပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပခနဲ့စီးတင်းမာမှုတွေအကြက်တဲတွေကြုံနေရချိန်မှာစိုးရင်ပူပန်မှုတွေဆုတ်ထိတ်မှုတွေကြာကပဲနေရာအနှံ့မှာပြည်သူတွေဟာတစောင်းမုံလာပြင်းနေကိုပုံစံမျိုးစုံနဲ့ဖြတ်သန်းပြီးတော့ပွဲတွေကျင်းပနေကြတာပါ။မြန်မာပြည်တဝန်းဘေးကင်းလုံခြုံအေးချမ်းပြီးတော့ကွဲကွာနေတဲ့မိသားစုတွေပြန်ဆုံတွေ့နိုင်ဖို့ကိုလည်းစုမုံကောင်းတွေတောင်းကြပါရစေ။တစောင်းနိုင်ပွဲတော်အကြောင်းသတင်းပေးဖို့ချက်ကိုတော့မဲ့ဤသက်စင်ကတင်ပြပေးထားပါဗျ။
တစောင်းနိုင်ပွဲတော်အားလည်းရဲ့စတာနဲ့ပဲမီးထုံးပူဆိုတဲ့အခမ်းအနားတွေမီးမုန်းပြန်လှုပ်ပွဲတွေကုံစီပြပွဲနဲ့ဇေယောင်းပွဲတော်တွေနေရာအနှံ့မှာကျင်းပနေကြပါသည်။စေပေါင်းခါတဲ့ညဆိုတဲ့အယူဆနဲ့မဲဇလီဘူးတုတ်စားကြတဲ့ချစ်စရာမြမ၁၂လရာသီတဲကထင်ရှားတဲ့ပွဲတော်နေ့ဖြစ်တယ်လို့ပန့်တကူပြပွဲကြီးမနိုးပွဲတွေကိုလည်းဆင်နွှဲခဲ့ကြပါသည်။ တိုင်းပြည်တွင်းမှာနိုင်ငံရေးပြည်ခါတွေနဲ့လက်နက်ကိုက်တိုက်ပွဲတွေဆက်ပြီးတော့ပေါ်ပေါက်နေရကြအောင်လုံခြုံရေးကိုစိုးရိမ်ပြီးတော့ပျော်ပွဲရှင်ပွဲတွေကိုအရင်ကလိုစီစီကာကာမကျင်းပနိုင်ကြတာကြာပြီဖြစ်ပါလိမ့်။တောင်ဝင်းမြို့မှာနေတဲ့လူငယ်တယောက်ကတော့လွတ်လပ်မှုရဲ့အနှစ်သာရအီးချမ်းမှုရဲ့အနှစ်သာရပျောက်ဆုံးနေတာမို့အမြန်ဆုံးပျော်ရွှင်ခြင်းနဲ့ဆုပြီးတော့တစောင်းတိုင်းကာလမှာ view ကိုပြောပါလိ
မ့်။အရင်ကတော့ပြောတာပေါ့။အခုတော့တိတ်တိတ်ပြောရဲပါဘူး။စိတ်လည်းမပါတော့အကုန်စိတ်ညစ်နေကြတယ်။ဘောလုံးစင်ဘယ်ရှိရအောင်ဟုတ်တယ်ဒါပေမဲ့ဒီကြီးတိတ်နေသွားရင်ဘုံပေါ်မလာကြောက်ရတာနဲ့ဒါနဲ့ဆိုတော့တိတ်ရက်အရင်ကလိုမျိုးတော့စီစီကားမရှိဘူးအဲ့လိုဘွဲတော်ကမှဒီရောက်လာကြည့်ကြော်လဲခါကြရင်တချို့လူတွေအမြင်မကြည့်ဘူးလေအော်သူတို့လည်းပေါ်ပေါ်နေမရောရောအရင်တော့အရင်တော့ပေါ်ပေါ်နေညင်းညင်းဘွားလေးပြန်ရခြင်းအဲ့ဒီလေးပဲရှိတာအများကြီးညင်းညင်းမှုစုတောင်းပါဗျာ
သူနေထိုင်ရနေရာတွေမှာအရင်ကဆိုရင်လမ်းတိုင်းလိုလိုစတုဒီတာကျွေရတွေနဲ့စီကားကြပါမယ်လေဒီနေ့မှာတော့အဲ့လိုအလူရှင်တွေအတော်လေးရှားပါးသွားတယ်လို့သူကပြောပါသေးအလူပေးတဲ့သူတွေကိုယ်တိုင်လည်းအရင်တုန်းကလိုစိတ်ချလက်ချအေးအေးဆေးဆေးအလူပေါ်မှာပီတိမဝင်နိုင်တဲ့အခြေအနေလို့သူကပြောပါသေးတင်းကြီးနဲ့တင်းလာနေပြီမှာနေရာတော်တော်များများအေးအေးဆေးဆေးနဲ့တစောင်းနိုင်ပွဲတော်တွေကျင်းပကြပါလိမ့်တောင်ကြီးတစောင်းတိုင်းပြည်ဦးလင်တစောင်းတိုင်းတွေမှာတော့အရင်ကိုဗစ်ကာလမတိုင်ခင်နှစ်တွေကာလတော့မဟုတ်ပေမဲ့လည်းစီကားမှုတွေရှိပါသေး။ဗကံညာဥပမာလည်းလူစီကားတဲ့လူဒေသခံတွေကပြောပါသေး။တချို့ကလည်းဝိုင်းရဲအတွက်ပွဲတော်တွေမှာပါဝင်ရတာကိုတွေ့ရပါသေး။ပြည်ဦးလင်မီးပုံးပြန့်လွတ်ပွဲမှာဈေးရောက်နေတဲ့အမတ်တီဗီကတော့တစောင်းတိုင်းပွဲတော်အခါသမယမှာတိုင်းပြည်ငြိမ်းချမ်းခြင်းနဲ့လို့သူကပြောပါသေး
။ကျွန်တော်တို့ကပြောနေရမဟုတ်ဘူး။စားဝတ်နေအတွက်လှုပ်လှုပ်ရတာ။ဒီလိုပွဲတော်ရှိမှလှုပ်လှုပ်ရတာ။တချို့ကပြောနေရဆိုပြီးဝေဖန်ကြတယ်။ကိုဝင်းရီကိုမိသားစုနဲ့ကို့ကိုမိခိုနေတဲ့သူတွေအတွက်လှုပ်လှုပ်ရတာတခုဖြစ်မလားဆိုပြီးကြောက်လန့်နေရတဲ့ဘဝတွေလည်းကုန်ခြင်းပဲ
ဘာကသာចောင်းသားလူငယ်ဟောင်းကိုတီဟဝင်းတင်ကတော့ဒီတစောင်းနိုင်ကာလမှာမြန်မာပြည်ကြီးဒီမိုကရေစီထွန်းကားမှုနဲ့ကွဲခွာနေတဲ့မိသားစုတွေအများဆုံးပြန်ဆုံတွေ့နိုင်ဖို့စီတောင်းနေလို့သူကပြောပါလိ
ဒီတစောင်းမုန်းလာပြည်နေမှာမဟုတ်ပါဘူးဖဲပွဲတော်မဆိုကျွန်တော်တို့တွေအပြည့်အစုံပဲမရှိတော့ဘူးဆရာနာသိမိတဲ့နောက်ပိုင်းမှာပြည်သူတွေဟိုចောင်းသားရဲဘော်တွေတော်တော်များများလည်းအကုန်တည်ကြည်ကြဒီမိတကွဲပေါက်ကွဲဖြစ်တဲ့လူတွေတော်တဲ့ရောက်လာတော်တဲ့နေရဲဘော်တွေရှိနေတော့ပြည်စင်စရာပါမမရှိတော့ဒီတမန်ရိုးရိုးလေးပုံစံမျိုးနဲ့ပဲဖြတ်တန်းပြပါတယ်အဲစုတောင်းစကားဆိုလို့ရှင်တော့ဒါကျွန်တော်အပြင်ပြည်သူအားလုံးနဲ့မျှော်လင့်ကြတဲ့ကိစ္စအတော့ဆရာနိုင်ရှင်စနစ်ဆိုအမြန်ဆုံးချုပ်နှိမ်ပြီးတော့ကျွန်တော်တို့အားလုံးမျှော်လင့်တဲ့ဒီ Federal Democracy ပန်းနိုင်အောင်အမြန်ဆုံးရောက်ဖို့စုတောင်းကြပါတယ်မိတကွဲပေါက်ကွဲနဲ့ကွဲခဲ့တဲ့မိသားစုတွေလည်းအများပြဆုံးကြပါစေပေါ့နော်အဲ့လိုမျိုးတွေစုတောင်းပြပါတယ်လူချင်းဆုံးစုအားလည်းဒါပါပဲ
တစောင်းနိုင်အားလည်းရဲ့မှာမြန်မာနိုင်ငံကမိသားစုတွေအတွက်ဘေးအနီးအကင်းရှင်းတဲ့အားလည်းရဲ့ဖြစ်ပါစေဆိုပြီးတော့မြန်မာနိုင်ငံဆိုင်ရာဒိမတ်တယုံကစုတောင်းမြေတာပို့တာခဲ့ပါတယ်မြန်မာပြည်သူတွေလူလာတဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုရရှိဖို့ပျော်ရွှင်အေးစက်နဲ့ပွဲတော်တွေကျင်းပနိုင်ဖို့အကြေတဲတွေကိုလွန်မြောက်ဖို့မျှော်လင့်ချက်နဲ့စုတောင်းပေးနေကြတဲ့အခါသမယလည်းဖြစ်ပါတယ်ရှင်
တစောင်းမုံလာပြည့်နေ့မှာတစောင်းနိုင်ပွဲတော်တွေကျင်းပနေကြတဲ့အခြေအနေကိုမအီတန်စင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်နဲ့ကျင်းပဖို့ပြင်ဆင်နေတဲ့ဖအံဘက်ကလုံခြုံရေးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။ဒီကနေ့နိုဝင်ဘာလ9ရက်နေ့မှာကြာရောက်တဲ့68နှစ်မြောက်ကရင်ပြည်နယ်နဲ့အခမ်းအနားကျင်းပနိုင်မှုစစ်ကောင်စီဘက်ကဖအံမြို့မှာပြင်ဆင်နေချိန်မှာပဲပြည်နယ်နဲ့အကြိုပွဲကျင်းပတဲ့တနင်္ဂနွေနေ့တုန်းကပောက်ကွဲမှုတချို့ဖြစ်ပွားခဲ့တာကြောင့်မြမစစ်တပ်နဲ့နေ जा ဆောင်တပ်တွေလုံခြုံရေးတင်းကျပ်ထားပါတယ်။ဒေသခံပြည်သူတွေဟာလည်းလုံခြုံရေးစိုးရိမ်ပြီးတော့မသွားလာရဲကြဘူးလို့မြို့ကန်တွေကပြောပါတယ်။ကရင်ပြည်နယ်နဲ့အခမ်းအနားတွေအရင်တုန်းကလိုစီကားမှုမရှိတဲ့အကြောင်း VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ
်။စစ်ကောင်စီဘက်ကတာဝန်ရှိတဲ့လူကြီးတွေလာပြီးပြည်နယ်နဲ့ကိုကျင်းပဖို့စီစဉ်ထားတာကြောင့်လုံခြုံရေးတင်းကျပ်ထားတာပါ။ပြည်နယ်နဲ့အကြိုပွဲကျင်းပတဲ့တနင်္ဂနွေနေ့ကတော့ပြည်နယ်လဝကရုံအနီးနဲ့ရင်ကျဲမှုပြတိုက်အနီးနေရာနှစ်ခုမှာလူထိခိုက်မှုမရှိတဲ့ပောက်ကွဲမှုတွေဖြစ်ခဲ့တယ်ဆိုပြီးဒေသခံတဦးကပြောပြပါတယ်
။အော်မနေ့ကပောက်ကွဲရတော့ဒီမှာဟိုမနာအီးရေကွဲမှာပေါင်းပေါက်ကွဲမှုဖြစ်သွားရတော့အီးတွေကပြန်ထိုင်နေတဲ့ရရတဲ့နေသားသားများတော့ဒီလိုတူတာဟိုဒီလိုဒီဝင်ကြီးတိုင်းနေလေဒီကြီးတိုင်းနေလာရဲဆိုတော့ကြားပြီးရင်မှအော်ဟိုစီစားတော့ဒီတော့မရှိဘူးမှာလာလေလူတွေကမသွားကြအောင်မှာမနစ်တော့ကလည်းပဲဒီဒီနေနေလို့တော့ဒီနေနေလို့တော့ဒီနေခွဲတော့ပြတော့မနစ်ကလည်းမသွားငါဒီနေ့ကိုလည်းသွားတဲ့လူတွေကြည့်ကြအောင်မှာခလေးဖန်ကတော့မချအဲ့ဘုံပေါက်တာမျိုးရှိရဲ့ပေါ့နော်မျိုးဖဲမာရေပေါ့အဲ့အဲ့မျိုးလေးတော့ရှိရဲ့မှာသာ
ဒီအသေးစားပောက်ကွဲမှုတွေကတော့ဘယ်အဖွဲ့စည်းတွေရဲ့လက်ချက်ဆိုတာမသိရသေးကြောင်းစစ်ကောင်စီဘက်ကတော့ဖွင့်ပွဲကိုအမြန်ဆန်ပဲဖွင့်သွားတယ်ဆိုပြီးပြည်သူ့ကာကွယ်ရေးအဖွဲ့ကခေါင်းဆောင်တူဖြစ်တဲ့ကိုစောမွန်ကလည်းပြောပါတယ်
ဟုတ်ကိနေခဏကျင်းပါတဲ့နေရာနဲ့တိတ်မနှမကန်ရည်ရည်မှုပြလိုက်နာမှာပုံနဲ့ကျင်းပေါက်တယ်ပေါ့ပုံနဲ့ကျင်းပေါက်တယ်ဟုတ်ကဲ့အဲ့ဒါတော့ဘယ်သူလဲချက်လို့တော့သိကြတော့မထုတ်ပြန်သေးဘူးဟိုဖွင့်ပွဲတော့ရအောင်တော့သူတို့ဖွင့်သွားတာချင်းချင်းလောက်မဖွင့်သွားပါနဲ့ဟုတ်ကဲ့အဒီနေခဏစစ်တပ်ထောက်ကနေအတိုင်းဝိုင်းလောက်ပဲလာတယ်ကျန်တာတော့ထွေသူစီကားတာမရှိအမြဲတမ်းစီကားနေရစီနေရဒီနေ့တော့ချစ်ချောက်ကောက်ကန်တယ်ပဲ
တနင်္ဂနွေနေ့ကပောက်ကွဲမှုဖြစ်ပွားခဲ့တဲ့နေရာတွေဟာစစ်တပ်နဲ့ရဲတွေနေရာယူထားတဲ့နေရာတွေဖြစ်တယ်လို့စစ်ကောင်စီဘက်ကပိတ်ဆို့ထားတဲ့နေရာတွေဖြစ်တယ်လို့လည်းဒေသခံတွေကပြောပါတယ်။ပြည်နယ်နေ့ကိုစစ်စီကားကားဖြစ်စေဖို့အတွက်ဝန်ထမ်းတွေနဲ့မိသားစုတွေတွာလာနိုင်အောင်စစ်ကောင်စီဘက်ကလုံခြုံရေးတွေယူထားတယ်လို့လည်းဆိုပါတယ်။ပြည်နယ်နေ့မှာလူများများနဲ့စီကားတာမျိုးတွေဖြစ်စေဖို့အတွက်စစ်တပ်ရဲပြင်ကရင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ငြိမ်းချမ်းရေးကောင်စီဒီမိုကရေစီကရင်အကျိုးပြုတပ်မတော် DKBA နဲ့နေကြားဆောင်တပ် BGF တွေကိုပါလုံခြုံရေးယူခိုင်းတယ်လို့လည်းဒေသခံတွေကဆိုပါတယ်။ကရင်ပြည်နယ်အတွင်းကလူငယ်တချို့ကတော့စစ်ကောင်စီကျင်းပမဲ့ပြည်နယ်နေ့ကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ပျော်ပွဲရှင်ပွဲတွေမလုပ်ဖို့လှုံ့ဆော်မှုတွေလုပ်ကြပြီးပြည်နယ်နေ့ကိုမသွားကြဖို့လည်းဆော်နေကြပါတယ်။ပြည်နယ်နေ့မကျင်းပခင်ကတည်းကကရင်ပြည်နယ်အတွင်းမှာမတည်ငြိမ်မှုတွေဖြစ်ပြီးတိုက်ပွဲတွေမကြာခဏဖြစ်နေတယ်လို့စစ်ကောင်စီဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေကိုဇက်တိုက်လုပ်နေတာဖြစ်ပါတယ်ရှင်။
ကရင်ပြည်နယ်နဲ့ကျင်းပဖို့ပြင်ဆင်နေတဲ့ဖအံမျိုးကဒီလုံခြုံရေးအခြေအနေမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မနေ့ဖြန်မှာကျင်းပတော့မယ့်အမေရိကန်ပြည်ထောင်စုရဲ့တက်တန်းဝက်ရွေးကောက်ပွဲသမိုင်းဝင်ဖြစ်ရတဲ့အကြောင်းကိုတင်ပြပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့နှစ်ပေါင်း150ကာလအတွင်းမှာအောက်လွှတ်တော်ကိုထိန်းချုပ်နိုင်ပြီးတော့ပါတီအပြောင်းလဲဖြစ်စေတဲ့အရေးအကြီးဆုံးတက်တန်းဝက်ရွေးကောက်ပွဲတချို့နဲ့အဖြစ်အပျက်တွေကို VOA ရဲ့ပုံပြရုပ်သံအစီအစဉ်မှာမယေးတန်နာကျော်တင်ဆက်ထားတာရှုစားနာဆင်ပါရှင်။
ဩဇာကြီးတဲ့အမေရိကန်တက်တန်းဝက်ရွေးကောက်ပွဲအမေရိကန်တက်တန်းဝက်ရွေးကောက်ပွဲတွေဟာလက်ရှိသမ္မတရဲ့မူဝါဒတွေပေါ်လူတို့ရဲ့သဘောထားကောက်ခံပွဲဖြစ်မြင်ကြပါသေး။လင်းနှစ်တစ်ကြိမ်သမ္မတရွေးကောက်ပွဲကျင်းပချိန်မှာတက်တန်းဝက်ရွေးကောက်ပွဲကတော့သမ္မတရွေးကောက်ပွဲကျင်းပပြီးနှစ်နှစ်ဒါမှမဟုတ်သမ္မတတက်တန်းတစ်ဝက်မှာကျင်းပတာဖြစ်ပါသေး။သမ္မတကရွေးကောက်ပွဲမှာမပါပေမဲ့အောက်လွှတ်တော်တစ်ခုလုံးနဲ့အထက်လွှတ်တော်ရဲ့အမတ်နေရာ၃ပုံတစ်ပုံရွေးကောက်ကြတာဖြစ်ပါသေး။ပြည်နယ်အုပ်ချုပ်ရေးမှူးနေရာတွေပြည်နယ်ဥရေပြုနေရာတွေအတွက်လည်းရှင်းပြန်ကြရပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း150ကာလအတွင်းအောက်လွှတ်တော်ကိုထိန်းချုပ်နိုင်တဲ့ပါတီပြောင်းလဲဖြစ်စေတဲ့အရေးကြီးဆုံးနှစ်ဝက်ရွေးကောက်ပွဲတချို့ကိုကြည့်ရအောင်ပါ။2018သမ္မတဒေါ်နယ်ထရန့်2016ရွေးကောက်ခံရချိန်မှာ Republican Party ကသမ္မတနေရာရောလွှတ်တော်နှစ်ရက်ရောနိုင်ငံအုပ်ချုပ်ရေး၃နေရာလုံးမှာအနိုင်ရထားတာပါ။2018ခုနှစ်တက်တန်းနှစ်ဝက်ကျော်လာတော့အောက်လွှတ်တော်မှာ Republican အမတ်နေရာ42နေရာနဲ့လွှတ်တော်မှာအများစုနေရာကိုလက်လွတ်လိုက်ရပါတယ်။အထက်လွှတ်တော်မှာအများစုနေရာကိုတော့ဆက်ကင်ထားနိုင်ပြီးအောက်လွှတ်တော်မှာရှုံးနိုင်လိုက်ရတဲ့ဖြစ်ရပ်ကသမ္မတပေါ်တည်ရောက်မှုပြင်းထန်ခဲ့ပါတယ်။ Democrat ကြီးစိုးတဲ့အောက်လွှတ်တော်ကသမ္မတ Trump ပေါ်မှာစုံစမ်းစစ်ဆေးမှုတွေဇက်တိုက်လုပ်ခဲ့ပြီးနောက်တော့တီးခြားစီနှစ်ခေါက်တောင်တရားစွဲဖို့လုပ်ခဲ့တာပါ။ Republican တွေထိန်းချုပ်တဲ့အထက်လွှတ်တော်ကနှစ်ခါလုံးတရက်တည်းလွှတ်ပေးခဲ့ပါရဲ့2009ခုနှစ်မှာသမ္မတအိုဘားမားတက်လာတော့ကတော့သမ္မတနေရာနဲ့ဆုံးဖြတ်ချက်6ပိုင်ခွင့်ရှိတဲ့အထက်လွှတ်တော်အမတ်အများစုနေရာ60ပါဝင်လွှတ်တော်နေရာလုံးကိုဒီမိုကရက်တွေထိန်းချုပ်ထားနိုင်ပါရဲ့နှစ်နှစ်ကြာမှာတော့ရှေးရိုးဆွဲတီးပါတီလှုပ်ရှားမှုကြောင့်အားကောင်းလာတဲ့ Republican Party ပြန်နိုင်ရသွားပါရဲ့ Democratic Party က1984နောက်ပိုင်းအောက်လွှတ်တော်မှာတက်တန်းဝက်အများဆုံးရှုံးနိမ့်မှုဖြစ်အမတ်နေရာ64နေရာလက်လွတ်လိုက်ရပါတယ်။အထက်လွှတ်တော်မှာလည်းသူတို့ရထားတဲ့နေရာတွေပါကုန်ပေမဲ့ကပ်ပြီးနိုင်ခဲ့ပါတယ်။ရလဒ်ကတော့အိုဘားမားရဲ့ကျန်တဲ့6နှစ်သက်တမ်းအများစုကလွှတ်တော်မှာဆုံးဖြတ်ချက်ချမရမလုံမရှားတာဖြစ်နေခဲ့တာပါ။1994သမ္မတဘီလ်ကလင်တန်တက်လာပြီးနှစ်နှစ်ကြာမှာတော့အမေရိကန်နဲ့ contract ဆိုတဲ့ရှေးရိုးဆွဲဝါဒီအခြေခံအစီအစဉ်နဲ့မဲဆွဲပြီးRepublican Party ခေါင်းဆောင် Newt Gingrich က2040တွင်ပထမအဆုံးအကျင့်ဖြစ်တဲ့အောက်လွှတ်တော်မှာအနိုင်ရအောင်လုပ်ပေးခဲ့ပါတယ်။မဲဆန္ဒရှင်တွေကအခွန်လျှော့ပေးမယ်အစိုးရအဖွဲ့ကိုအရွယ်စားကျစ်လက်သွားအောင်လုပ်ပေးမယ်ဆိုတဲ့မဲဆွဲကတိတွေကိုထောက်ခံပြီးတော့ Democrat တွေလွှတ်တော်နေရာလုံးမှာရှုံးနိမ့်ခဲ့ရပါတယ်။သမ္မတ Clinton ကလွှတ်တော်နယ်မပြေလည်ပဲနဲ့အစိုးရအသုံးစရိတ်နဲ့ပတ်သက်ပြီးတော့အခြေတင်ဖြစ်နေခဲ့လို့အစိုးရရန်တရားကိုအကြကြီးပိတ်ထားခဲ့ရတာပါ။ဒါမဲ့လူမှုဖိုလ်ရေးကိစ္စရပ်တွေပြန်လည်ပြင်ဆင်ဖို့မျှတာတဲ့ရာသုံးမှန်းကျေဆွဲဖို့နှစ်ဖက်သဘောတူညီနိုင်ခဲ့ပါတယ်။1946 1946ခုနှစ်တက်တန်းဝက်မှာတော့လွှတ်တော်နှစ်ရလုံးမှာအနိုင်ရထားတဲ့သမ္မတ Harry Truman Democratic အစိုးရရဲ့စစ်ပီးကာလစီးပွားရေးမူဝါဒတွေပေါ်မှာလူထုကမကျေနပ်တာကို Republican တွေအသုံးချလိုက်နိုင်ပြီးတော့လွှတ်တော်နှစ်ရလုံးမှာနိုင်သွားပါတယ်။ကမ္ဘာစီးပွားပြည့်ကက်ကြီးစိုက်နေခြင်း1932ခုနှစ်မှာသမ္မတ Franklin D. Roosevelt ကစလို့လွှတ်တော်နှစ်ရလုံး Democratic တို့ထိန်းချုပ်ထားနိုင်တဲ့16နှစ်တာကာလအဲဒီမှာအဆုံးသတ်သွားရပါတယ်။1946မှာရွေးခံရတဲ့လွှတ်တော်အမတ်တွေထဲမှာနောက်တစ်ချိန်သမ္မတဖြစ်လာသူနှစ်ဦး Democratic Party က John F. Kennedy နဲ့ Republican Party က Richard Nixon တို့ပါဝင်ပါတယ်။1894ခေတ်သစ်နိုင်ငံရေးပါတီစနစ်စတင်ကျင့်သုံးချိန်1800ပြည့်လွန်အလဲကားစလို့အောက်လွှတ်တော်မှာအမတ်နေရာအများဆုံးတစ်ဖက်ပါတီလက်ထက်ရောက်သွားရတာကတော့1894ခုနှစ်မှာဖြစ်ပါတယ်။ Democratic လွှတ်တော်နေရာစုစုပေါင်းရဲ့35ရာခိုင်နှုန်းနေရာပေါင်း125နေရာဆုံးရှုံးခဲ့ရပါတယ်။နိုင်ငံမှာစီးပွားဆုပ်ယူရတာသမ္မတ Grover Cleveland ရဲ့ Democratic အစိုးရကြောင့်လို့ဖြစ်တင်ပြီးနိုင်ငံတောင်ပိုင်းအလဲပိုင်းနဲ့အနောက်ပိုင်းတို့မှာ Republican တွေအကြီးအကျယ်နိုင်ရခဲ့ပါတယ်။အဲ့ဒီရွေးကောက်ပွဲကစလို့ Republican တွေအောက်လွှတ်တော်ကို16နှစ်ထိန်းချုပ်ထားနိုင်ခဲ့ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုမှာပါတီအပြောင်းလဲဖြစ်စေတဲ့အရေးကြီးဆုံးတက်တန်းဝက်ရွေးကောက်ပွဲတချို့နဲ့သမိုင်းဝင်အဖြစ်ပြက်တွေကိုမဲရီတန်နာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာသတင်းဆောင်မတပုတ်ကိုတင်ဆက်ပေးကြပါမယ်။ဥရုယာတီပြောင်းလဲမှုတွေအချိန်ပြင်းပြီးတော့အကြိမ်ရေပိုများများဇက်တိုက်ဖြစ်ပေါ်လာနေတာကြောင့်သိပ္ပံပညာရှင်တွေဘက်ကသတိပေးချက်တွေထုတ်ပြန်နေချိန်မှာပဲဒီဥရုယာတီပြောင်းလဲမှုတွေရဲ့ဒဏ်တွေကိုဘယ်သူတွေကအတိအကခံနေရပါသလဲဆိုတဲ့အကြောင်း AP သတင်းဆောင်မကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ
်။ဥရုယာတီပြောင်းလဲမှုဟာကမ္ဘာလုံးဆိုင်ရာပြဿနာလို့ဆိုပေမဲ့လူတိုင်းပေါ်ဒဏ်တူညီမျှထိခိုက်မှုဖြစ်စေတာတော့မဟုတ်ပါဘူး။တချို့လူမှုအတိုင်းအဝိုင်းတွေမှာအပူချိန်အနည်းငယ်အတဲကြရှိတာလောက်နဲ့ပြီးသွားပေမဲ့တချို့နေရာတွေမှာတော့လူမှုအတိုင်းအဝိုင်းတစ်ခုလုံးလုံးဝပပျောက်သွားတာမျိုးအထိရှိနေပါတယ်။ကမ္ဘာအပူချိန်နဲ့ပင်လယ်ရင်မြစ်နှံပြင်မြင့်တက်မှုတွေကျင်းရေပုံများပြီးပုံမှုပြင်းထန်စွာဖြစ်နေတာကကမ္ဘာကြီးကိုရက်ခတ်မှုရှိနေပေမဲ့ဒီဥရိယာတီပြောင်းလဲမှုရဲ့ဓာတ်ကိုဘသူတွေကအတိအကခံနေကြရတာပါလဲ။ဥရိယာတီနဲ့တဘာဝပတ်ဝန်းကျင်တရားမျှတမှုဆိုင်ရာကြွန့်ကျင်သူတွေနဲ့နိုင်ငံတကာသုတေသီတွေအတွက်ကတော့ဒီအဖြေကရှင်းပါတယ်။ဥရိယာတီပြောင်းလဲမှုဓာတ်ကိုခံရသူအများစုဟာလေလူမျိုးနွယ်စုဝင်ဝင်နေတဲ့သူဒါမှမဟုတ်အဲ့ဒီအချက်တွေအားလုံးပေါင်းစုကြုံတွေ့နေရသူတွေဖြစ်နိုင်တယ်လို့2022ခုနှစ်မှာအစိုးရတွေအချင်းချင်းကြားဖွဲ့စည်းထားတဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာအဖွဲ့ကတွေ့ရှိခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ Climate Justice Alliance အဖွဲ့ကဗီနက်ရှိအယ်ဘတ်ကအခုလိုပြောပါတယ
်။ When we think about climate change we think about it also
ရာသီဥတုပြောင်းလဲမှုအကြောင်းကျမတို့စဉ်းစားတဲ့အခါမှာဥတုရာသီတရားမျှတမှုအကြောင်းကိုလည်းထည့်ပြီးတော့စဉ်းစားရပါတယ်။ဆိုလိုချင်တာကတော့အခုဖြစ်နေတာကတကဘာလုံးမှဖြစ်နေတာဆိုပေမဲ့လူမဲတွေဌာနီတိုင်းရင်းသားတွေရှိတဲ့နေရာတွေကပို့ပြီးတော့အထိနာပါတယ်။ဒါကဘာကြောင့်လဲဆိုတော့ဝင်ငွေလူမှုအဆင့်တန်တဲ့လူမျိုးကြီးစတဲ့အချက်တွေကြောင့်ပါ
။ဒီလူမှုအတိုင်းအဝိုင်းတွေပို့ပြီးအထိနာရတဲ့အကြောင်းရင်းဟာလူမျိုးကြီးနဲ့လူတန်းစားခွဲခြားမှုတွေကြောင့်လို့ဆိုပါတယ်။တချို့ချမ်းသာကြွယ်ဝတဲ့နိုင်ငံတွေကတော့ပြောင်းလဲမှုအပေါ်အခြေခံတဲ့အစားထိုးပြောင်းလဲမှုတွေကိုတတ်နိုင်ကြပါတယ်။ဂျပန်နိုင်ငံရီကူဇန်တာကာတာမြို့ဆိုရင်2012ခုနှစ်မှာဆူနာမီဒါခံရပြီးတဲ့နောက်ပင်လယ်ရေမတက်နိုင်အောင်တတိုင်းအမြင့်ကြီးတည်ဆောက်ခဲ့ပါတယ
်။ Adaptation solutions is a tricky term, right? Because it
ပြောင်းလဲမှုပေါ်အခြေခံတဲ့နည်းပညာတွေကိုအသုံးပြုရဆိုတာဟာလည်းနည်းနည်းတော့ပြဿနာရှိနိုင်ပါတယ်။ဘာလို့လဲဆိုတော့ဒီလိုအမြဲတမ်းပြောင်းလဲလှုပ်ဆောင်ပြီးတော့နေသွားမယ်ဆိုရဲအတွေးခေါ်ဝင်သွားစေနိုင်ပါတယ်။ဥရုယာတီပြောင်းလဲမှုကိုထိတ်တန့်ကနေခံနေရတဲ့သူတွေအကြောင်းပြောမယ်ဆိုရင်တော့သူတို့ပထမဆုံးစဉ်းစားတာကတွင်းထွက်လောင်စာဆီထုတ်လုပ်မှုလျှော့ချရမယ်ဆိုရဲအချက်ပါ
။ဒါပေမဲ့အခြေခံအဆောက်အုံတွေအစားထိုးပြောင်းလဲမှုကိုလူတိုင်းတတ်နိုင်တာတော့မဟုတ်ပါဘူး။အစားထိုးပြောင်းလဲမှုတစ်ခုတည်းနဲ့လည်းအလုပ်မဖြစ်နိုင်ဘူးလို့ဆိုပါတယ်
။ That is a challenge for us of
လူမှုအတိုင်းအဝိုင်းမှာလိုအပ်နေတဲ့လျင်မြင်တဲ့အရှိန်နဲ့တီထွင်စမ်းသပ်မှုတွေကိုကျမတို့ဘလောက်အကောင်းဆုံးမြင်မြင်လုပ်ပေးနိုင်မလဲဆိုတာဟာစိန်ခေါ်မှုတစ်ရပ်ဖြစ်နေပါတယ်
။အခုနောက်ပိုင်းဖြစ်ပေါ်နေတဲ့မုန်တိုင်းတွေနဲ့ရာသီဥတုဆိုင်ရာပြောင်းလဲမှုတွေဟာပုံမှုပြင်းထန်ပြီးအကြိမ်ရေလဲပုံများလာနေတယ်လို့သိပ္ပံပညာရှင်တွေကသတိပေးပြောဆိုနေကြပါတယ်ခင်ဗျာ။
က ဘာဘောကဥရုယာတိပြောင်းလဲမှုရဲ့ဌာနေကိုနိုင်ငံတော်ဝန်မှဒီဘသူတွေကအဓိကထားပြီးတော့ခန်းစားနေရပါတယ်ဆိုတဲ့အကြောင်းကိုကိုစောဝင်းလိုက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့တနင်္လာညထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။မကြာခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်း나유ဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုအစီအစဉ်၊စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှဆိုတဲ့အစီအစဉ်တွေကိုည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ VOA American တန်ရဲ့အတန်လွှင့်အစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်တည်းနေရာကပဲဖြစ်ဖြစ်UA Plus application ကို download ရယူပ
ါမင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American အတန်ရဲ့2022ခုနှစ်နိုဝင်ဘာလ9ရက်တနင်္လာညပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်လိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ24 kHz 11803ညလိုင်းဒိုမီတာ32 kHz 9339နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်း나유ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်နားဆင်ရပါမယ်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးသတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်ပြည်ပရောက်နေတဲ့မြန်မာနိုင်ငံသားတွေနိုင်ငံခြားငွေနဲ့လောက်ခလာစာကိုပြည်တွင်းဘက်ကိုလွှဲမယ်ဆိုရင်အမေရိကန်ဒေါ်လာကိုကျပ်30ထပ်ဆောင်းပြီးတော့ပေးမယ်နောက်ပြီးတော့ထိုင်းနယ်စပ်ကနေတွင်းကုန်အတွက်လဲဘန်စနစ်ကိုပဲသုံးတော့မယ်ဆိုတာလိုမျိုးထုတ်ပြန်ချက်တွေအပေါ်မှာအမြင့်သဘောထားအမျိုးမျိုးရှိနေပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းနောက်မှတ်စုကိုကိုသားညူဦးတင်ဆက်ထားတာရှုစားနားဆင်ပါရှင်
နိုင်ငံသားတွေရဲ့နိုင်ငံခြားငွေနဲ့ရတဲ့လောက်ခလာစာဝင်ငွေတွေကိုမြန်မာနိုင်ငံကိုပြန်ပို့မယ်ဆိုရင်အမေရိကန်ဒေါ်လာကိုမြန်မာငွေကျပ်30ထပ်ဆောင်းပေးမယ်ဆိုပြီးတော့မြန်မာနိုင်ငံဘူဘန်ကအောက်တိုဘာလ28နေ့တုန်းကကြေညာချက်ထုတ်ပါတယ်ဒါလို့ပြန်ပို့ရတဲ့နေရာမှာနိုင်ငံခြားသုံးငွေအယောင်းဝယ်လိုင်စင်ရဗန်တွေကနေလွှဲပို့ဖို့လိုအပ်တယ်လို့အခုထပ်ဆောင်းပေးမယ့်ငွေကိုငွေထုတ်ယူတဲ့နေ့မှာချက်ချင်းဖြတ်သွင်းပေးမှာဖြစ်ကြောင်းလည်းကြေညာထားပါတယ်ဒါလို့အပိုဆောင်းပေးဖို့အတွက်ဘူဘန်ဘက်ကအောက်တိုဘာလ28ရက်မှာပုဂ္ဂလိကဗန်တွေကိုညွှန်ကြားခဲ့ပါတယ်ဒါပေမဲ့လည်းဘူဘန်ကအပူဆောင်ပြိမဲ့ပမာဏဟာရင်းညွှန်းငွေလဲလဲနှုံအပေါ်မှာထပ်ဆောင်ပြိမာလားဘန်တွေကပြီးတဲ့ငွေလဲနှုံအပေါ်မှာအပူဆောင်ပြိမာလားဆိုတာကတော့ရှင်းလင်းမသိရသေးပါဘူးပြီးခဲ့တဲ့လတွေတုန်းကတော့တင်မောသားတွေကိုပြင်ပငွေလဲနှုံအတိုင်းဘန်တချို့ကလဲပေးခဲ့တယ်လို့တင်မောကုမ္ပဏီတစ်ခုရဲ့ရရှိသူကပြောပါတယ
်ဟိုသူကလဲနှုံကိုထုတ်လိုက်တယ်ထုတ်လိုက်တဲ့အခါမှာဗန်ချင်းချင်းနဲ့မပါဘူးတော့မှချင်းချင်းချင်းလိုက်ပို့တော့နော်ခုလောလောဆယ်အဲ့တော့တိုက်လို့ပေါ့ကျွန်တော်ဒီကျွန်တော်တော့သူကသောနောနဲ့ပြည်အခုဒီအောက်တိုဘာမှာ2450နဲ့အဲ့လိုသူပေါင်းပြီးတဲ့ပြည်တာပေါ့။နောက်လာကျွန်တော်ဒီမှာစကားဝင်လာတဲ့အခါကျတော့30ပေးလားမပေးလားတော့ဒါတော့အဲ့လိုမှမသိဘူးနော်
။ဘူဘန်ကနေပြီးတော့ထုတ်ပြန်တဲ့ထပ်ဆောင်းငွေပေးမဲ့စီစဉ်ဟာနိုဝင်ဘာလ1ရက်နေ့မှာစတင်တက်ရောက်မှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်ကသွင်းကုန်လုပ်ငန်းတွေမှာလည်းနိုဝင်ဘာလ1ရက်နေ့ကစပြီးတော့ဗန်စနစ်ကိုပဲအသုံးပြုသွားတော့မယ်လို့ကုန်သွယ်ဦးစီးဌာနကအမိန့်ထုတ်ပါတယ်။ဒါလို့ဆုံးဖြတ်ရတာဟာနိုင်ငံတကာငွေကြေးခွာခြားမှုစောင့်ကြည့်ရေးဖွဲ့ FATF ရဲ့အစီအစဉ်အပေါ်မှာလိုက်နာမှုတွေပိုပြီးတော့အားကောင်းအောင်လှုပ်ဆောင်တာဖြစ်တယ်လို့ကုန်သွယ်ရေးဦးစီးရဲ့ကြေညာချက်ထဲမှာရေးသားထားပါတယ်။ငွေပေးချေတဲ့အခါမှာအရင်ကလိုဘန်စနစ်ကိုပဲအသုံးပြုမယ်ဆိုရင်အရင်ကလိုပုဂ္ဂလိကဟွန်ဒီငွေလဲစနစ်တွေထက်အဆင့်တွေပိုလာတာအချိန်ကျညာတာတွေဖြစ်လာနိုင်တယ်လို့လုံငန်းရှင်တချို့ကဗီဒီယိုကိုပြောပါတယ်။အထူးသဖြင့်ကထိုင်းကနေပြီးတော့ကုန်ပစ္စည်းတွေကိုအကျွေးနဲ့မှာယူနေရတဲ့လုံငန်းရှင်တွေအတွက်ပိုပြီးတော့ခက်ခဲသွားနိုင်တယ်လို့ထိုင်းမြန်မာနယ်စပ်လုံငန်းရှင်တွေကပြောပါတယ်။
ဒီမှာဒီကအစ်မကိုလိုက်လို့ပဲသူတို့ရှိတယ်။သူကဒီကောင်ပြိနိုင်ပြီးသွားတာပေါ့နော်။သူကပြီးသွားတယ်ဆိုတော့ဒါသူလုံးသွားပါလား။ဒါကတော့ပြီးသွားပဲတဲ့။ဒီလူတွေကလည်းတကယ်သိတယ်၊သူရှိတယ်၊တကယ်တော့ကြောက်ရတယ်သူရှိတယ်။သူတို့အဆက်ဆက်အတွက်သူတို့ပါလာတော့တော့။ပါလာပြီးတော့မရောက်တဲ့အခါမျိုးတွေဘယ်တော့မှမသိပဲပြောနေရတဲ့အနေအားလို့ပြောပါဦးနော
်။ဘတ်စနစ်ကိုပဲတုံးပြီးတော့တွင်းကုန်အတွက်နိုင်ငံခြားငွေကြိုတွင်းဖို့ဆိုတာမှာပုတ်ကုံကရတဲ့ငွေကိုအရင်ဆုံးရှားမှာဖြစ်ပါတယ်ငွေလဲနှုန်းမတည်ငြိမ်တာကြောင့်ဒီကိစ္စအတွက်နဇက်ကုံတွေကြားမှာညှိနှိုင်းဆွေးနွေးနေကြရတယ်လို့တွင်းကုန်လုံငန်းရှင်တူကဗီဒီယိုကိုပြောပါတယ်
ငွေကျိုးဝယ်ရတော့မှာတော့ကျွန်တော်ဒီငွေရလမ်းရတစ်ခါဒီအကြောင်းလေးသိနေတာလေဒီနေ့ဆိုရင်လည်းအဲ6300ဖြစ်သွားလိုက်6500လည်းဖြစ်သွားလိုက်6300လည်း3000ဖြစ်သွားတယ်အဲ့လိုဖြစ်ကြည့်ရတယ်ဒီတိုင်းတွေတိုင်းတွေနေနေတာခင်ဗျာအဲ့ဒီစားအတွက်ရောအားလုံးကတော့ဒီတိုင်းနေစဉ်းစားမှာနော်အစီအစဉ်လောက်တာမျိုးပါတော့အဲ့လိုရှိတယ်ဟုတ်ကဲ့
စစ်တပ်ကနေပြီးတော့အာဏာရယူပြီးတဲ့နောက်မှာလုပ်ငန်းရှင်တွေကိုနိုင်ငံသားငွေကန်ဆောင်အသုံးပြုခွင့်နဲ့ပတ်သက်ပြီးတော့ဗဟိုဘဏ်ကနေပြီးတော့ကန့်တက်လာပါတယ်။ပြီးခဲ့တဲ့2021ခုနှစ်ကုန်ပိုင်းမှာပုဂ္ဂိုလ်သွင်းကိုလုပ်ကင်နေတဲ့ကုမ္ပဏီအများပြားကိုဝင်ငွေစစ်ဆေးမှုတွေလုပ်ပါတယ်။ပုဂ္ဂိုလ်ကရတဲ့နိုင်ငံသားငွေတန်း900ကျော်ကိုစင်းရှင်းပေးဖို့ကုမ္ပဏီ600ကျော်ကိုဗဟိုဘဏ်ကသတိပေးခဲ့ပါတယ်။ကုမ္ပဏီအကြံပေးလုပ်ငန်းတွေအနေနဲ့ခုနောက်ပိုင်းမှာလုပ်ငန်းဖျက်သိမ်းစင်းရှင်းလင်းတာတွေပိုပြီးတော့လုပ်လာတယ်လို့ကုမ္ပဏီရေးရာအကြံပေးလုပ်ငန်း MES မှာလုပ်ကင်နေသူတွေက VOA ကိုပြောပါတယ်။နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကိုစိုးရိမ်လာတာကအခုလိုမျိုးနိုင်ငံခြားကုမ္ပဏီတချို့လုပ်ငန်းတွေဖျက်သိမ်းနေရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ကုမ္ပဏီရေးရာကျွမ်းကျင်သူတွေကပြောပါတယ်။ဒီလိုမျိုးလုပ်ငန်းဖျက်သိမ်းနေတဲ့ကုမ္ပဏီတွေတဲကိုနိုင်ငံတကာကလှူဒါန်းတဲ့ရန်ပုံငွေနဲ့လေပတ်နေတဲ့ကုမ္ပဏီတွေပါတယ်လို့ပဲနိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကြောင့်ဆက်ပြီးတော့လေပတ်လို့မရတော့တဲ့လုပ်ငန်းတွေလည်းပါနေတယ်လို့ကုမ္ပဏီမှတ်ပုံတင်ဝန်ဆောင်မှုလုပ်ငန်း MES ရဲ့တာဝန်ခံတဦးကပြောပါတယ
်။ Based on scenario client မှာပဲရှိနေဆိုလို့ရှိရင် new investment လုပ်တဲ့ဟာကဒီ after group မှာဆိုတော့တစ်ခုလောက်ပဲရှိပါတယ်ချက်သိန်း900,000ဖြစ်သွားတယ်ချက်သိန်း900ဟိုမနေ့က10,000-15,000အဲ့လိုမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ချက်သိန်းကိုပို့ပြီးတော့ဟို more focus ထားပြီးတော့ဟိုလုပ်ပေးနေရတာဖြစ်တယ်ပေါ့နော်အဲ့ဒါတော့သင်ကောင်းကြပါပေါ့
ငွေကြေးမှုကတော့အပြောင်းလဲများတာငွေလဲနှုန်းမတည်ငြိမ်တာပို့ကိုအမှားအော်ဒါမရတာတွေကပြည်ထောင်စုနိုင်ငံခြားကုမ္ပဏီတွေနဲ့ NGO အခြေပြု project တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုတွေဖြစ်တယ်လို့လုပ်ငန်းရှင်တွေကပြောကြပါတယ်။တချို့တရုတ်ကုမ္ပဏီတွေကတော့လုပ်ငန်းဖျက်သိမ်းတဲ့ကုန်ကြစည်းနဲ့နိုင်ငံအခြေတည်ကိုဆက်ပြီးတော့စောင့်ကြည့်နေတယ်လို့ကုမ္ပဏီစီးရင်ရှင်းလင်းဖျက်သိမ်းရေးအရာရှိတူဦးဖြစ်တဲ့ဦးအောင်မြင့်ထွန်းကပြောပါတယ်။
နိုင်ငံခြားကုမ္ပဏီစက်များကတော့သူကဘယ်လိုဖြစ်နေလဲဆိုတော့စောင့်ကြည့်နေသေးရောဗျာ။ဖျက်လိုက်တဲ့ကုန်ကြစည်းတွေအများကြီးပဲကိုကြီးက။ဆိုလိုမျိုးကကုမ္ပဏီဟာလားဆိုရင်ကျွန်တော်ချက်နဲ့ဆိုင်ရယ်ကုန်ကြီးဆိုင်ယူတာနဲ့ပြီးတော့တကယ်ပြီးပြရတာနဲ့သဘောများတယ်အဲ့ဒါကြောင့်မကြိုက်ဘူးအဲ့ဒါတို့နေနဲ့ဆက်ညာဆောက်ကြည့်နေသေးပါဗျအဲ့လိုပေါ့ဒီရှင်ငငယ်ရေးရှင်နေဒီပါလေကိုအဲ့လိုပေါ့ကျွန်တော်ဘက်ကတော့ဒီ China ပုံများတာအဲ့လိုပေါ့ကိုရ China ဆိုတော့အဲ့လိုတို့အခြားဒီဥရောပနဲ့ဆိုင်တော့နည်းနည်းတော့ဟောပြုပင်းပါကြောအဲ့ဒါရေးသိချင်မဟုတ်ဘူးဆိုတော့ချက်သိန်းနဲ့ချက်သိန်းဆောက်မယ်ဆိုတဲ့ဟာရောနေပါတယ်နော်ဟုတ
်ကုမ္ပဏီစီးရှင်လေးဖြစ်သိမ်းတာတွေနဲ့အတူလူမွေးစင်းခံယူလျှောက်ထားမှုတွေကလည်းရှိနေပါတယ်ကုမ္ပဏီဖြစ်သိမ်းတဲ့လုပ်ငန်းတွေတဲမှာပြပအထည်ချုပ်လုပ်ငန်းတွေပါသလိုအများစုကတော့ဝန်ဆောင်မှုပေးတဲ့ပြပကုမ္ပဏီတွေဖြစ်ကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းထဲမှာပဲမြန်မာနိုင်ငံကိုနိုင်ငံတကာငွေကြေးခွာခြားမှုစောင့်ကြည့်ရေးဖွဲ့ FATF ကအမိမဲစင်းတက်မှတ်လိုက်လို့နိုင်ငံတွင်းစီးပွားရေးလုပ်ငန်းတွေကမောက်ကမဖြစ်ကုန်မှာကိုစိုးရိမ်ပူပန်မှုတွေရှိနေပါတယ်။စစ်ကောင်စီဘက်ကတော့အမိမဲစင်းကနေပြီးတော့လွတ်မြောက်အောင်ဆောင်ရွက်သွားမယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းအခုလိုမျိုးနိုင်ငံခြားငွေလေးလံမှုဆရာနဲ့ပတ်သက်လို့ထုတ်ပြန်ချက်တွေအပေါ်မှာရှင်းလင်းလင်းမရှိတာရှိတယ်လို့ပဲတဘောရအမြင်တွေကလည်းမျိုးမျိုးရှိနေတယ်ဆိုတာဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုစီစဉ်ကနေပြီးတင်ဆက်လိုက်ရပါတယ်ခင်ဗျကျွန်တော်တားညူပ
ါပြပရောက်နေတဲ့မြန်မာနိုင်ငံသားတွေအတွက်ပြပငွေကြေးလဲလှယ်ခွင့်ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်ပေါ်မှာတဘောရအမြင်တွေကိုစူးစီးပြီးတော့ဒီသတင်းပတ်ရဲ့သတင်းတောက်မှတ်စုအစီအစဉ်မှာကိုတားညူကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်ဘလော့ဂါရီပြောသမျှအစီအစဉ်နဲ့တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာတော့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တဲကိုစားနဲ့ရိတ်ခါနဲ့ဆေးဝါးတွေအပါအဝင်ကုန်စည်တည်ယူမှုကိုစစ်ကောင်စီဘက်ကတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာကြောင့်ပြည်နယ်တွင်းမှာကုန်စည်နှုန်းတက်တဲ့ဒဏ်ကိုခံရတယ်လို့ကုန်စည်ရှားပါမှုတွေနဲ့ကြုံတွေ့နေရပါတယ်တချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းကမြို့နယ်6ခုမှာကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ရဲ့ထောက်ပံ့ကူညီမှုကိုလည်းစက်တင်ဘာလလယ်ကတည်းကအာဏာပိုင်တွေဘက်ကရပ်ဆိုင်းခိုင်းထားတာပါရခိုင်ပြည်သူလူထုရင်ဆိုင်နေရတဲ့စားဝတ်နေရေးအခြေအနေတွေကိုဒီသတင်းမဲ့ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကစူးစီးတင်ပြပေးထားပါတယ်
In Rakhine, indiscriminate attacks and the use of landmines and mortar shellings as well as tight security measures
and access to the country. In Rakhine, the landmines and mortar shellings as well as tight security measures and access to the country. In Rakhine, the landmines and mortar shellings as well as tight security measures and access to the country. In Rakhine, the landmines and mortar shellings as well as tight security measures ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကအောက်တိုဘာလ3ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲမှာအသိပေးပြောဆိုသွားတာပါ ရခိုင်ပြည်နယ်ရင်းမှာရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်လာတာနဲ့အတူပဲစစ်ကောင်စီဘက်ကရခိုင်ပြည်နယ်ရင်းကုံစီစီးဆင်းမှုနဲ့ခီးသွာလာမှုတွေကိုတမ်းမြေကန့်သက်ချက်အများအပြားချမှတ်ကျင့်သုံးနေတာပါ။ကုလသမဂ္ဂရဲ့ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ရဲ့ရခိုင်ပြည်နယ်ရင်းစာနာမှုအကူအညီဖြန့်ဝေမှုကိုခေတ္တရပ်ဆိုင်ထားဖို့စက်တင်ဘာလ15ရက်နေ့မှာပြည်နယ်အဆင့်အာဏာပိုင်တို့ကကြီးညာချက်ထုတ်ပြန်တက်မြစ်ခဲ့ကြောင်းလဲ WFP ကသတင်းထုတ်ပါတယ် WFP ရဲ့အကူအညီတွေတက်မြစ်ခံရတဲ့ဒေသတွေထဲမှာဘူးဒီတောင်မောင်တော်ရတိတောင်မြောက်ဦးမင်းပြနဲ့မြေပုံမြို့နယ်တို့ကခြေရွာ14ရာပါဝင်ပြီးဒါဆိုရင် WFP ထံကလစဉ်အကူအညီရယူနေသူ 23,000 တို့အလုံးအပေါ်တက်ရောက်ထိခိုက်စေတယ်လို့ဖော်ပြပါတယ်။ကြိုတင်ပြင်ဆင်ဆောင်ရွက်တဲ့အနေနဲ့ရခိုင်ပြည်နယ်အလဲပိုင်းကအကူအညီရယူနေသူ 22,500 တို့ကိုတော့အောက်တိုဘာလအထိလုံလောက်အောင်ခွဲတန်းကိုနှစ်ဆတိုးပေးထားကြောင်းလဲ WFP ရဲ့အစီရင်ခံစာကဖော်ပြပါတယ်။ပြည်သူ့လွတ်တော်အမဟာဥဖေတန်းကလက်ရှိရခိုင်ပြည်နယ်တွင်အသွာအလာတမ်းမြေကန့်တတ်မှုတွေကိုအခုလိုပြောပြပါတယ်
။ကစ္စည်းတွေကိုလည်းကန့်တတ်လာတယ်ဒီလိုပဲကအခုကစ္စည်းမျိုးကကစ္စည်းမျိုးကအမျိုးနဲ့တမျိုးမပေရအလာရီရေချောင်းလမ်းတွေကိုပိတ်တယ်အဲကားလမ်းတွေကိုပိတ်တယ်အဲဒီဒူတော်ယူရာတွေကိုစစ်စစ်ရဲ့သွားလို့မရနိုင်အောင်ဖြစ်ပေါ့တမျိုးနဲ့တမျိုးတန်တယ်နဲ့တန်တယ်အဲအဲ့ဒီကစ္စည်းတွေကိုလုံးဝမပေရတဲ့စားအိတ်တွေဆိုရင်လည်းအကန့်အသတ်နဲ့ပဲပေရတယ်
2022ခုနှစ်အစောပိုင်းမှာအမေရိကန်ဒေါ်လာကို1800ကျပ်ပေါက်ဈေးနဲ့ရှင်းမယ်ဆိုရင်ဩဂုတ်လအတွင်းအမေရိကန်ဒေါ်လာကိုမှောက်ခိုဈေးလဲလှယ်နှုန်းက3500ကျပ်အထိရောက်ရှိခဲ့ပြီးမြန်မာချက်ငွေဈေးနှုန်းထိုးကျခဲ့ကြောင်းဒီလိုငွေကြေးမတည်ငြိမ်မှုကြောင့်အခြေခံစားသုံးကုန်ဈေးနှုန်းတွေကြီးမြင့်သွားစေကြောင်းကမ္ဘာစားနပ်ရိက္ခာအဖွဲ့ကစက်တင်ဘာလအစီရင်ခံစာမှာဖော်ပြပါတယ်2022ခုနှစ်မတ်လအတွင်း WFP ကမ္ဘာစားနပ်ရိက္ခာအဖွဲ့နဲ့ FAO စားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့တို့ပူးရဲကောက်ယူတဲ့အိမ်ထောင်စုစစ်တမ်းအရမြန်မာလူဦးရေရဲ့20ရာခိုင်နှုန်းလောက်ဖြစ်တဲ့ခမန်းကျေလူ17တန်းလောက်ဟာစားနပ်ရိက္ခာမလုံလောက်မှုနဲ့စူးစူးရွာရွာကျုံးတွင်နေရကြောင်းလဲဖော်ပြထားပါတယ် WFP ရဲ့ဈေးနှုန်းစောင့်ကြည့်မှုတွေအရဩဂုတ်လအတွင်းအခြေခံစားနပ်ရိက္ခာအသုံးစရိတ်ဟာပြီးခဲ့တဲ့နှစ်ကာလအတူနဲ့နှိုင်းယှဉ်ရင်း94ရာခိုင်နှုန်းကြီးမြင့်လာတယ်လို့လေ WFP ရဲ့မြန်မာဆိုင်ရာအခြေအနေအစီရင်ခံစာကဖော်ပြပါတယ်။စားနပ်ရိက္ခာလုံခြုံမှုဟာအဓိကဆွေးရင်စရာကိစ္စတစ်ခုဖြစ်နေပြီလို့လေကုလသမဂ္ဂအတွင်းရမှုချုပ်ရဲ့ပြောခွင့်ရ Stephen Dujeris ကအောက်တိုဘာလ3ရက်နေ့နယူးယောက်ကုလသမဂ္ဂဌာနချုပ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်။
Food security is also a major concern as
many. စားနပ်ရိက္ခာလုံခြုံမှုဟာအဓိကစိုးရိမ်စရာကိစ္စတစ်ခုဖြစ်ပါတယ်။အခြေခံကုန်စည်ဈေးနှုန်းတွေကြီးမြင့်လာတာကြောင့်မိသားစုအများအပြားဟာစားနပ်ရိက္ခာအလုံအလောက်ဝယ်ဖို့မတတ်နိုင်ကြတော့ပါဘူးလို့ပြောသွားတာပါ။ကုန်စည်ရှားပါမှု၊ကုန်စည်နှုန်းကြီးမြင့်မှုတွေဟာရခိုင်မှာလက်ရှိကြုံတွေ့နေရတဲ့အကျက်အတည်းဖြစ်တယ်လို့လည်းပြည်သူ့လွတ်တော်အမဟောင်းဥဖေတန်းက VOA ကိုပြောပါတယ်။
ကျေတုံးစီတို့လူနော်ကျေတုံးဒီလယ်မားတွေတုံးနေတဲ့ဓာတ်မျိုးဇာတို့လူဆောက်လို့ရပစ္စည်းတွေကအစားပေါ့နော်။အော်ကျေတုံးတခြားဒီတရားစစ်ပစ္စည်းတွေနောက်ဆုံးတော့ဆေးဝါးတွေပေါ့။အဲ့ဒီပစ္စည်းတွေကြတော့ဒီနည်းတမျိုးမနဲ့ဖန်တမျိုးကြီးကပြောလို့မရတော့ဘူး။ဟိုမရှိတယ်လို့ကြီးကတက်သွားတယ်။ဒါတော့23ဆလောက်တက်သွားတယ်လို့ပြောလို့ရတာပေါ့ခင်ဗျာ
။ရခိုင်ပြည်နယ်ရင်းတိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေတိုးလာတဲ့အတွက်နေရာထိုင်ခင်းမလုံလောက်တာအပြင်တချို့နေရာတွေမှာရိတ်ခါပြက်လက်တာတွေပါကြုံနေရပြီလို့စစ်ဘေးဒုက္ခသည်တွေကိုကူညီသူတူကလည်း VOA ကိုပြောပါတယ
်။ဒီလမ်းပိတ်ဆိုတော့ကုန်စည်နှုန်းတွေတဟုန်တော့မောင်းတဲ့တော့ကျွန်တော်တို့သူတို့အခြားမလျှောက်တော့အာလူတော့ဟိုဟာတော့မရောက်သေးလို့ဆိုတာပေဖို့တအခက်ခဲရှိတယ်။နောက်ပြီးသူတို့ကလည်းဝေစားမှလည်းဒါတွေကတော့အခက်ခဲရှိကြတယ်။
ရခိုင်ပြည်သူတွေအတွက်တော့အလို့အကန့်အခွင့်အလန်းတွေကလည်းရှားပါတဲ့ရှားပါလာနေတာကြောင့်စိုးရိမ်စရာဖြစ်တယ်လို့လည်းလွတ်တော်အမဟာဥဖေတန်းကအခုလိုထောက်ပြပါတယ
်ဒီနေ့ကလမ်းပျောက်သွားတာပေါ့ဗျာနော်လမ်းပျောက်သွားတယ်အပြညာကလည်းဟိုပြညာတက်ဒီနေ့တွေကလည်းအလို့အကန့်ရှားပါတယ်ပေါ့ဗျာအလို့အောက်တန်းစီအလို့လောက်တော့မှကျွန်တော်အင်တာဗျူးအများကြီးရှိရတယ်အဲ့ဒါတောင်မှ20 30 30အဲ့လိုမျိုးပေးမှရတဲ့အရှိန်အမျိုးဖြစ်သွားတော့ဒီပြည်ပွဲရပြည်ရလူငယ်ကဆရာလက်သမားလူငယ်အဆုံးပေါ့နော်။အဲကျွန်တော်တို့ဒါသူရဲ့အနာကပြောက်သွားတာပေါ့
ရခိုင်ခြေနေကြောင့်ချင်းပြည်နယ်အတွက်စစ်နယ်ရိခာရရှိရေးကိုလည်းထိခိုက်စေပါတယ်ရခိုင်ပြည်နယ်တွင်ကကန့်သက်တမ်းမြစ်ချက်တွေကြောင့်ချင်းပြည်နယ်ကိုနောက်ထပ်ရိခာထပ်ပြီးမဖြစ်တင်နိုင်ဘူးဆိုရင်တော့ချင်းပြည်သူတွေကိုထောက်ပံ့နိုင်ရမှာလဲအခက်တွေ့နိုင်တယ်လို့ WFP ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်ရှင်
ခိုင်လူလူရင်ဆိုင်နေရတဲ့စာဝတ်နေရေးအခြေအနေတွေကိုဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်မှာမတ်တန်ကြီးထိုက်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တက်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။အိမ်မွေးတလိမ့်ဆန်ကလေးတွေကိုသူတို့ရဲ့နှာခေါင်းပေါ်ကအရေးအကြောင်းပုံစံတွေကိုမှတ်ယူပြီးတော့သူတို့နဲ့ပတ်သက်တဲ့အချက်အလက်တွေကိုသိနိုင်မဲ့နည်းပညာတစ်မျိုးကိုတောင်ကိုရီးယားနည်းပညာကုမ္ပဏီတစ်ခုကတီထွင်လိုက်ပါတယ်။လူတွေကိုလက်ပွေနဲ့ခွဲခြားသလိုမျိုးခွေးကလေးတွေ၊ကြောင်ကလေးတွေရဲ့နှာခေါင်းပေါ်ကအရေးအကြောင်းတွေနဲ့ခွဲခြားပေးနိုင်တဲ့နည်းပညာအကြောင်းဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမဆုမျက်မုံကတင်ပြပေးထားပါဗျာ
America ပြည်တော်စုအပါအဝင်ဤပညာတိုးတက်တဲ့နိုင်ငံတွေမှာအိမ်မွေးခွေးလေးတွေကြောင်လေးတွေရဲ့အချက်လက်ပါတဲ့ microchip လေးတွေကိုသူတို့ရဲ့အရေးပြအောက်မှာထည့်ထားပါတယ်။အဲ့ဒီ microchip လေးတွေကို scan ဖတ်လိုက်တာနဲ့အိမ်မွေးတရိတ်ဆန်လေးတွေရဲ့ပိုင်ရှင်ဆက်သွယ်ရမယ့်အချက်အလက်သူတို့ဘယ်လိုကာကွယ်ဆေးထိုးထားသလဲဆိုတာကိုလွယ်လွယ်သိနိုင်ပါတယ်။အခုလိုမျိုး microchip ကြဲကြဲပြန့်ပြန့်မသုံးတဲ့နိုင်ငံတွေမှာတော့လေဘက်လေးတွေမှာအချက်လက်တွေရေးပြီးတော့ပတ်ထားပေးကြပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ခွေးတွေရဲ့နှာခေါင်းပေါ်ကအရေးအကြောင်းပုံစံတွေကိုခန္ဓာကိုယ်အမှတ်အသားကိုမှတ်ယူနိုင်တဲ့ biometric recognition နည်းပညာမျိုးသုံးပြီးတော့မှတ်သားနိုင်ဖို့အတွက်ကုမ္ပဏီတစ်ခုကတီထွင်ထားပါတယ်။ခွေးတွေ၊ကြောင်တွေရဲ့နှာခေါင်းပေါ်ကအရေးအကြောင်းအဖို့ထစ်တွေကလူတွေရဲ့လက်ပွေလိုပဲထူးခြားတာမို့တစ်ကောင်နဲ့တစ်ကောင်မတူကွဲပြားတယ်လို့ပြောပါတယ်။အဲဒါကြောင့်ဒီထူးခြားမှုကိုနည်းပညာနဲ့အသုံးချပြီးတော့အိမ်မွေးခွေးလေးတွေ၊ကြောင်လေးတွေရဲ့အထောက်အထားအချက်လက်တွေကိုမှတ်ထားနိုင်အောင်လို့iSign Lab ဆိုတဲ့ AI နည်းပညာအခြေခံကုမ္ပဏီတစ်ခုက AnyPuppy ဆိုတဲ့ mobile app ကိုဖန်တီးထားတာပါ။ AnyPuppy app ကိုကိုယ့်ရဲ့ smartphone ထဲထည့်ထားလိုက်ရင် smartphone camera နဲ့ကိုယ်ခွေးလေးတွေ၊ကြောင်လေးတွေရဲ့နှာခေါင်းကိုဓာတ်ပုံရိုက်ပြီးတော့သူတို့နဲ့ပတ်သက်တဲ့အချက်အလက်တွေကို online ပေါ်မှာလွယ်လွယ်ကူကူမှတ်ထားနိုင်မှာဖြစ်ပါတယ်။တကယ်လို့သူတို့နဲ့ပတ်သက်တဲ့အချက်အလက်တစ်ခုခုကိုသိချင်ရင်လည်းနှာခေါင်းကိုဓာတ်ပုံရိုက်ပြီးတော့စနစ်ထဲမှာပြန်ရှာနိုင်မှာဖြစ်ပါတယ်။လူတွေရဲ့လက်ပွေရာတို့မျက်ကြည်လွှာတို့ကိုဓာတ်ပုံရိုက်စကန်ဖတ်ပြီးတော့အချက်လက်တွေမှတ်ထားတဲ့ biometric recognition နည်းပညာအခြေခံလုပ်ထားတာဖြစ်ပါတယ်
။ So it's a biometric recognition technology for nose patterns for animals like dogs. ခွေးတွေ၊ကြောင်တွေမကပဲနဲ့
နွားတွေ၊သမင်တွေရဲ့နှာခေါင်းပေါ်ကအရေးကြောင်းပုံစံတွေကိုမှတ်ယူနိုင်တဲ့ biometric recognition နည်းပညာဖြစ်ပါတယ်။AI ဉာဏ်ရည်2နဲ့ခန္ဓာကိုယ်အမှတ်အသားကို 3D သုံးမှတ်မြင်မှတ်သားပေးနိုင်တဲ့နည်းပညာဖြစ်ပါတယ်။အဲ့ဒီနည်းပညာကို smartphone တွေထဲမှာထည့်သွင်းလိုက်တဲ့အတွက်သတိစံတကောင်ချင်းစီနဲ့ပတ်သက်တဲ့အချက်လက်တွေသိကျင်နေဆိုရင်နှာခေါင်းပေါ်ကအရေးအကြောင်းတွေကိုဓာတ်ပုံရိုက်လိုက်ပြီးသိအောင်လုပ်လို့ရပါတယ်
။သူတို့ရဲ့ AnyPuppy app က 99.6 ရာခိုင်နှုန်းမှန်ကန်တိကျတယ်လို့ iSign Lab ကပြောပါတယ်။တကယ်လို့ဒီနည်းပညာကိုသုံးပြီးတော့အိမ်မွေးတရိတ်ဆန်လေးတွေကိုမှတ်ပုံတင်နိုင်မယ်ဆိုရင်အကျိုးများနိုင်တယ်လို့လည်း AP သတင်းဌာနကကုမ္ပဏီဒါရိုက်တာကပြောပါတယ
် If they were found by a good Samaritan or shelter somebody they could use the camera app
တကယ်လို့ကိုယ့်ရဲ့ခွေးပြောက်သွားလို့ရှိရင်တွေ့ထားတဲ့တယောက်ယောက်ဒါမှမဟုတ်စောက်ရှောက်ရေးကြီးရာကစမတ်ဖုန်းကင်မရာနဲ့ခွေးနှာခေါင်းကိုဓာတ်ပုံရိုက်ပြီးဒီခွေးနဲ့ပတ်သက်တဲ့အချက်အလက်သူ့ရဲ့ပိုင်ရှင်ဘယ်သူဖြစ်တယ်ဆိုတာစနစ်ထဲမှာရှာလို့ရပါတယ်ခွေးပိုင်ရှင်ရဲ့ခွေးကိုတွေ့ထားတဲ့သူကြားမှာအဲ့ဒီ app ထဲကနေပဲဆက်သွယ်ပြီးခွေးကိုပိုင်ရှင်လက်ထဲစိတ်ချလက်ချပြန်အပ်နိုင်ပါတယ်
။တောင်ကိုရီးယားနိုင်ငံလေယာစိုက်ပျိုးရေးအစအတောင်နဲ့ကျေးလက်ရေးရာဝန်ကြီးဌာနရဲ့2020ခုနှစ်စာရင်းအရတနိုင်ငံလုံးမှာအိမ်မွေးခွေးစုစုပေါင်း6သန်းနီးပါးရှိပေမဲ့ပိုင်ရှင်40ရာခိုင်နှုန်းလောက်ကပဲသူတို့ခွေးတွေကိုအစိုးရစီမှမှတ်ပုံတင်ထားကြတယ်လို့ဖော်ပြထားပါတယ်။ခွေးပိုင်ရှင်တော်တော်များများကသူတို့ခွေးတွေကိုမှတ်ပုံတင်စရာမလိုဘူးလို့ထင်ကြတယ်လို့တရိတ်ဆန်ရေးရာကျွမ်းကျင်သူကပြောပြပါတယ်
။ဒီသူတို့ကျဲတဲ့ဆော။
မှတ်ပုံတင်စရာမလိုဘူးလို့ထင်ကြတယ်အိမ်မွေးခွေးပိုင်ရှင်တွေအများကြီးရှိပါသေးတယ်။မှတ်ပုံတင်ရတဲ့အလုပ်စစ်စစ်ကခက်တယ်၊ရှုပ်ထွေးတယ်လို့ထင်ကြလို့ဖြစ်ပါတယ်။အဲဒါကြောင့်အိမ်မွေးခွေးတွေကိုမှတ်ပုံတင်ကြတဲ့နှုန်းကအများမြန်မြန်ကြီးတိုးလာမဲ့ပုံတော့မရပါဘူး
။တချို့ခွေးပိုင်ရှင်တွေကတော့ခွေးအရေပြားအောက်မှာ microchip ထည့်လိုက်ရင်ကျန်းမာရေးထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေကြောင့်မထည့်ကြတာလို့ပြောပါတယ်
။ကျတော့ဟဲ့ရောင်းနေကြဦးဒီက 첫 번째는 이제 유실시에 그거를 내가
တနင်္ဂနွေတိုင်းတာနဲ့အိမ်မွေးခွေးတွေမှတ်ပုံတင်စနစ်ထားတဲ့အကြောင်းကပျောက်သွားရင်လွယ်လွယ်ပြန်ရှာနိုင်ဖို့ပထမအချက်ဖြစ်ပါတယ်ဒုတိယအချက်ကတော့စွန့်ပစ်ခံရတဲ့ခွေးရဲ့ပိုင်ရှင်အရင်ကဘယ်သူလဲဆိုတာသိဖို့ဖြစ်ပါတယ်ခွေးလေဘက်နဲ့အချက်လက်တွေရေးထားတာကြတော့အဲ့ဒီလေဘက်ကိုတမင်ရည်ရွယ်ချက်ရှိရှိဖြုတ်ထားလိုက်ရင်အဲ့ဒီခွေးရဲ့ပိုင်ရှင်ဘယ်သူလဲဆိုတာသိနိုင်ဖို့မလွယ်တော့ပါဘူးအဲ့ဒါကြောင့်ခွေးခန္ဓာကိုယ်ထဲမှာသူတို့နဲ့ပတ်သက်တဲ့အချက်လက်ပါတဲ့ micro chip လေးတွေထည့်တဲ့နှီးကိုသုံးကြပါတယ်ဒါပေမဲ့တချို့အိမ်မွေးခွေးပိုင်ရှင်တွေကအဲ့လိုခန္ဓာကိုယ်ရဲ့ကွန်ပျူတာ chip ထည့်ရင်စိတ်ချရရဲ့လားကျန်းမာရေးထိခိုက်မလားဆိုတဲ့စိုးရိမ်မှုတွေရှိကြပါတယ
်။ microchip လေးတွေကိုအရေးပြားအောင်ရအောင်ဆေးထိုးသလိုနည်းနည်းကြီးတဲ့အက်နဲ့ထိုးသွင်းကြရတာပါ။ဒါကိုစိုးရိမ်ကြတဲ့ခွေးပိုင်ရှင်တွေအတွက် iSight Lab ကဖန်တီးထားတဲ့ AnyPuppy app ကအသုံးဝင်နိုင်ပါတယ်။ဒါကြောင့်လဲကုမ္ပဏီကခွေးရီရဲ့နှာခေါင် ID မှတ်ယူတဲ့နည်းပညာကိုစီးပွားဖြင့်သုံးစွဲနိုင်ဖို့အတွက်တောင်ကိုရီးယားအစိုးရနဲ့ပူးပေါင်းပြီးတော့အစမ်း project လုပ်ခဲ့ပါတယ်။သူတို့ရည်ရွယ်ထားသလိုအောင်မြင်ခဲ့ရင်တော့ခွေးရီရဲ့နှာခေါင် ID နည်းပညာသုံးပြီးတော့လွယ်လွယ်ကူကူမှတ်ပုံတင်နိုင်တဲ့နည်းကိုတနိုင်ငံလုံးမှာသုံးနိုင်မှာဖြစ်ပါတယ်
။ We recently just finished the project with the Korean government that went from 2019 to 2021.
ဒီနည်းပညာကိုတနင်္ဂနွေလုံးတိုင်းတာနဲ့လုပ်နိုင်မလားဆိုတာကိုတက်တည်ပြနိုင်ဖို့2019ခုနှစ်ကနေ2021ခုနှစ်အထိကိုရီးယားအစိုးရနဲ့လုပ်ခဲ့တဲ့ project ကတော့ပြီးသွားပါပြီ။ကိုရီးယားအစိုးရအနေနဲ့ဘယ်လိုမူပေါင်းတွေအောက်မှာဒီ app ကိုခွင့်ပြုမလဲဆိုတာကိုသတ်မှတ်နိုင်ဖို့စလုပ်နေကြပါတယ်။တရားဝင်ခွင့်ပြုဖို့ပြင်ဆင်တာကို2024ခုနှစ်အထိဆိုတော့အဲ့ဒီနောက်ပိုင်းကျရင်တော့အိမ်မွေးခွေးတွေကိုမှတ်ပုံတင်ဖို့နှာခေါင်းပေါ်ကအရေးကြောင်းပုံစံမှတ်ယူတဲ့နည်းပညာကိုအစိုးရကသုံးလာမယ်လို့ပြောလင့်ပါတယ်
။ AnyPuppy app နဲ့မှတ်ပုံတင်မယ်ဆိုရင်ဘလောက်ကုန်ကြမယ်ဆိုတာကိုတော့အတိအကျမသတ်မှတ်ရသေးပေမဲ့ခွေးတစ်ကောင်ကို American dollar 14 dollar လောက်နဲ့ညီမျှတဲ့ဝန်ငွေ 2,000 လောက်ပေးရမယ်လို့ခန့်မှန်းရပါတယ်။ခွေးတွေရဲ့နှာခေါင်းပေါ်ကအရေးအကြောင်းတွေကိုဖတ်ပြီးတော့သူတို့နဲ့ပတ်သက်တဲ့အချက်အလက်တွေသိရနိုင်မဲ့နည်းပညာမှတ်ပုံတင်နည်းစနစ်နဲ့အသုံးပြုဖို့လိုတဲ့ပစ္စည်းကိရိယာတွေကို iSight Lab ကတောင်ကိုရီးယားနိုင်ငံအပြင် American, Canada, ဥရောပနဲ့ဂျပန်နိုင်ငံတွေမှာလည်းမူပိုင်ခွင့်မှတ်ပုံတင်ထားပြီးဖြစ်ပါတယ်။ဒါကြောင့်နောက်ကြရင်ခွေးလေးတွေရဲ့ပိုင်ရှင်ဆက်သွယ်ရမယ့်လိပ်စာတွေကို smartphone ပေါ်ကနေလွယ်လွယ်ကူကူသိနိုင်အောင်လုပ်နိုင်ကြမယ်လို့မျှော်လင့်ရပါတယ်ရှင်။ကျွန်မဆွေရမောပါ။
အိမ်မွေးတိရစ္ဆာန်လေးတွေကိုသူတို့ရဲ့နှာခေါင်းပေါ်ကအရေးအကြောင်းပုံစံတွေမှတ်ယူပြီးတော့သူတို့နဲ့ပတ်သက်တဲ့အချက်လက်တွေသိနိုင်မယ့်နည်းပညာတစ်မျိုးတောင်ကိုရီးယားနည်းပညာကုမ္ပဏီတစ်ခုကတီထွင်လိုက်တဲ့အကြောင်းကိုဒီသတင်းမဲ့ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာမတ်စုမြတ်မွန်ကအစီအစဉ်တင်ဆက်ပေးခဲ့တာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့မရေးတန်နာကျော်အစီအစဉ်တင်ဆက်ပေးထားတဲ့တက်တက်ရောင်သတင်းလောအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းမှာမှာတော့ကမ္ဘာအချမ်းသာဆုံးတထေးကြီးတက်စလာရုပ်ဒီလျှက်စစ်ကားကိုထုတ်တဲ့ Elon Musk ဟာနာမည်ဆန်းဆန်းနဲ့ရေမွေးတစ်ခုကိုထုတ်လိုက်ပါတယ်။ Bollywood မင်းသမီး Priyanka Chopra ကတော့ Kenya နိုင်ငံကို Prahita အလုပ်နဲ့တွားရောက်ခဲ့ပါတယ်။ဒီလိုမျိုးထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတိုးတိုးထွားထွားတွေကိုစူးစီးပြီးမရေးသံတာကျော်ကဒီသတင်းပတ်ရဲ့တက်တက်ရောင်သတင်းလောအစီအစဉ်မှာတင်ဆက်ထားတာရှုစားနာဆင်ပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူတွေကိုတက်တက်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါဘောမဒေါ်လာတန်ပေါင်း2သိန်းခွဲနီးပါးချမ်းသာသူတက်စလာလျှက်စစ်ကားကုမ္ပဏီတတိ Elon Musk ကပတ်စံတွေအများကြီးရှိတော့လဲကိုလုံးချင်တာလုံးကြတယ်ဆိုတာကိုလက်တွေ့ပြသွားပါတယ်သူကဘန်ဟဲမိသင်မွေရမဲ့ဆိုတဲ့နာမည်နဲ့ရေးမွေအလုံးပေါင်း1000ထုတ်လိုက်ပြီးတော့နိုင်ရွားအတွင်းမှာကိုဒေါ်လာ1000ရှာနိုင်ခဲ့တာပါသူကသူလည်းရေးမွေရောင်းသမားတူပါလို့ပြောနေပါတယ်ရေးမွေချင်ညာ website ပေါ်မှာတော့အဆက်ဆုပ်ဖွဲ့တက်မှတ်မှုရနဲ့ The Essence of Repugnant Desire လို့ခေါင်းစဉ်တက်ထားပြီးတော့အဲ့ဒီရေးမွေဒပလင်းကိုဒေါ်လာ100လို့ချင်ညာထားပါတယ်သူရဲ့ဒီရေးမွေကို2023ပထမ3လပတ်မှာစတင်တင်ပို့ပြီးတော့ရောင်းချဖို့အစီအစဉ်ထားတာပါElon Musk က2020ခုနှစ်တုန်းကလည်း Tesla နာမည်နဲ့တကီလာအရက်ထုတ်ခဲ့ပါသေးတယ်။အဲဒီတုန်းကလည်းအောင်မြင်မှုရခဲ့တာပါ။အခုအခါကမ္ဘာမှာတန်ဖိုးအမြင့်ဆုံးကားကုမ္ပဏီကြီးဖြစ်သွားတဲ့ Tesla လျှက်စစ်ကားကုမ္ပဏီကိုစတင်တည်ထောင်ခဲ့တဲ့ Elon Musk ကမြောက်နိုင်ငံပေါ့ Boring ကုမ္ပဏီကိုလည်းပိုင်ဆိုင်သလိုတန်ဖိုးအဖြစ်ဒေါ်လာ15,900တန်ပါတယ်။ သူက2018ခုနှစ်နှစ်ဆမှာတော့မိမုတ်တဲ့ဆက်တွေကိုတခုဒေါ်လာ900နဲ့ရောင်းချခဲ့ပြီးတော့အဲ့တုန်းကကုမ္ပဏီအတွက်ဝင်ငွေ10တန်းတိုးခဲ့ပါတယ်ကုမ္ပဏီအမှတ်တံဆိပ်အုပ်ထုပ်တွေကိုလည်းတစ်လုံးကိုဒေါ်လာ20နဲ့အုပ်ထုပ်အလုံးပေါင်း5000ရောင်းချခဲ့လို့ဒေါ်လာ1တန်းရဝင်ငွေရခဲ့ပါတယ်အီလွန်မတ်စ်ကအင်္ဂါဂျိုးပေါ်မှာလူတွေတွားနေအခြေချတဲ့အစီအစဉ်ကအစားစဉ်စားမပြတ်ဖွင့်ပြိုးပြီးတော့ကုန်ကြမ်းစည်တက်တာတဲ့စွန့်ရထုတ်လုပ်မှုအစုံဒီထွေကျန်စားလုပ်ငန်းမျိုးစုံလုပ်ဖို့စိတ်ကူးခဲ့သူပါသူကဒီကြားထဲမှာလျှက်စစ်ကားတက်စလာကိုထုတ်လုပ်တယ်။အာကာသစူဇန်ရဲ့ SpaceX ကုမ္ပဏီကိုတည်ထောင်နေ။နောက်ပြီးတခြားလုပ်ငန်းငယ်လေးတွေလည်းရှိကြပါ။ Twitter လူမှုကော်ရက်ကိုလည်းသူဝယ်ပါတယ်။ Historia. Yes. It is so happy. We have everything going to be fine. UNICEF ကုလသမဂ္ဂကလေးများရမုံငွေရဲ့ချစ်ကြည်ရေးတန်တမန် Bollywood မှာရော Hollywood အနုပညာလောကမှာပါ။နာမည်ကျော်တဲ့အိန္ဒိယနာမည်ကျော်မင်းသမီး Priyanka Chopra ကကညာနိုင်ငံကိုမကြခင်ကပဲတွားရောက်ခဲ့ပြီးတော့အဲ့မှာမိုးကောင်ရေရှားမှုနဲ့ရင်ဆိုင်ရတဲ့ကလေးတွေရရွာတိုင်ဝမ်တွေကိုကူညီနေတဲ့အစိုးရမဟုတ်တဲ့အဖွဲ့တွေသူဘလို့ကူညီလောက်ကင်ပေးလို့ရမလဲဆိုတာကိုတွားကြည့်ခဲ့ပါတယ်။နေရောင်ခြည်ဆွဲရင်တုံးရေဆက်ရှိတဲ့စာတင်ကြောင်းတစ်ကြောင်းရဲ့ဆေးရုံတစ်ရုံရဲ့ကိုအော်တိုဘာလာတတိယဘက်အစပိုင်းမှာသူတွားရောက်ခဲ့တာပါ။တက္ကနာစင်စုဆော့ပယ်ရွာကမူလာနန်းကျောင်းမှာတော့ဒေသခံရရွာတိုင်ဝမ်နဲ့တွေ့ဆုံခဲ့ပြီးတော့ကလေးတွေနဲ့လည်းစကားပြောခဲ့ပါတယ်။လော်ထဝါမြို့ကဆေးရုံမှာလည်းအာဟာရမပြည့်ဝတဲ့နာမကျန်းတဲ့ကလေးတွေကိုသွားပြီးတော့အပိစကားပြောခဲ့ပါတယ်။အာဖရိကတိုင်းမှာကအီသီယိုးပီးယားနိုင်ငံ၊ကင်ညာနဲ့ဆိုမာလီးယားနိုင်ငံတို့ကကလေးပေါင်း 1.8 တန်းကျော်ဟာအသက်အန္တရာယ်စိုးရိမ်စရာအခြေအနေဖြစ်တဲ့အာဟာရပြတ်တမှုနဲ့ကြုံနေရပြီးတော့ချက်ချင်းကုသဖြည့်ဆည်းမှုတွေလုပ်ဖို့လိုအပ်နေတာပါ။Party like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. The third round of the season go. Radio ma a person today la nga ne in ga ma ne a season ni ma thau lwin pe ni ba le shin.ဒီသတင်းလွှာကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေတနာကျော်စီစဉ်တင်ဆက်ပေးခဲ့တဲ့တတ်တန်ရောင်သတင်းလွှာအစီအစဉ်ပါရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲအခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနက်ပြန်အင်္ဂါမနက်ခင်းပါလဲတလဲပြန်ပြီးထုတ်လွှင့်ပေးမှာမို့စောင့်မျှော်နှဆင်နိုင်ပါတယ်။သောရရှင်နေနေနဲ့ကျမတို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် email လိပ်စာ bamis@voanews.com ကိုပို့ပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်ရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုဥတ္တမောင်တန်းကတလဲပြောပြပေးပါမယ်ရှင်။
မြန်မာလဆယ်နှစ်ကနေ73နှစ်အထိကမ္ဘောဒီးယားနိုင်ငံဖနောင်းပင်မြို့မှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးနဲ့ရှေ့အာရှထိပ်သီးအစည်းအဝေးတွေကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တူတရုတ်ဝန်ကြီးချုပ်လီကီရှန်လက်တယောက်မှအကြောင်းကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဌာနကအတည်ပြုထားပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကတော့အစည်းအဝေးတက်မယ်မတက်ဘူးဆိုတာအတည်ပြုပြောဆိုခြင်းမရှိသေးပါဘူး။နိုဝင်ဘာဒုတိယပတ်အတွင်းကမ္ဘောဒီးယားနိုင်ငံဖနောင်းပင်မြို့မှာကျင်းပမယ့်အာဆီယံထိပ်သီးအစည်းအဝေးအတွင်းမှာမြန်မာနိုင်ငံရေးထိတ်တန့်ဦးစားပေးဆွေးနွေးမယ့်အကြောင်းအရာတစ်ခုဖြစ်နိုင်တဲ့အကြောင်းဒေသတွင်းအကဲခတ်တွေခံမှန်းနာကိုတဆောက် China Morning Post သတင်းစာမှာရေးသားထားပါတယ်။အာဆီယံနိုင်ငံတွေဟာမြန်မာနိုင်ငံနဲ့ပတ်သက်လို့စိတ်မရှည်တော့ဘူးဆိုတာနားလည်မိတဲ့အကြောင်းစင်ကာပူအခြေစိုက်နိုင်ငံနည်းပညာတက်ကသို့ NTU နိုင်ငံကြားရေးမူဝါဒဆိုင်ရာလက်ထောက်ပေါ်မောက်ခဒိုင်နယ်လိုကပြောဆိုပါတယ်။ဒါပေမဲ့လည်းအာဆီယံခေါင်းဆောင်တွေဟာမြန်မာစစ်ကောင်စီပေါ်ပြက်ပြက်သားသားအရေးယူမှာလက်တွန့်နေတာကိုလည်းသူကဝေဖန်သွားပါတယ်ပြည်ထောင်စုဝန်ကြီးကဒီအပတ်ထိုင်ဝမ်ကိုတွားရောက်ပြီးကုံသွယ်ရေးဆွေးနွေးပွဲတက်တမ္ပရာဆိုင်လန်ဝမ်နဲ့တွေ့ဆုံမယ်လို့သူရုံးကတနင်္လာနေ့မှာပြောလိုက်တာကြောင့်တရုတ်ကစိတ်ဆိုးမန်ဆိုးနဲ့တုံ့ပြန်လိုက်ပါတယ်ဒါအနောက်နိုင်ငံအစိုးရတရက်နဲ့ထိုင်ဝမ်တို့ရဲ့နောက်ဆုံးအဆင့်မြင့်ဆက်ဆံရေးတရက်ဖြစ်ပါတယ်ထိုင်ဝမ်ကိုတရုတ်ကသူ့ရဲ့နယ်မြေအစိတ်ပိုင်းတရက်ဖြစ်သဘောထားပြီးထိုင်ဝမ်နဲ့နိုင်ငံခြားအစိုးရတွေကြားတရားဝင်ဆက်ဆံရေးဟာတရုတ်ကနေထိုင်ဝမ်ခွဲထွက်ရေးကိုထောက်ခံတာဖြစ်တရုတ်ကယူဆပါတယ်မကြသေးခင်ရပိုင်တွင်မြောက်ကိုရီးယားကဒုံးကျည်တွေကိုစမ်းသပ်ပစ်လွတ်ခဲ့တာဟာတောင်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကိုအစမ်းတိုက်ခိုက်တဲ့အနေနဲ့စမ်းသပ်ပစ်လွတ်ခဲ့တာဖြစ်တယ်လို့မြောက်ကိုရီးယားကဒီကနေ့ပြောပါတယ်အမေရိကန်နဲ့တောင်ကိုရီးယားတို့6ရက်ကြာပူးတွဲစစ်ရေးလက်ချင်းမှုတွေလှုပ်ဆောင်နေချိန်မှာပဲမြောက်ကိုရီးယားဘက်ကဒုံးကျည်အမြောက်များစမ်းသပ်ပစ်လွတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
2022ခုနှစ်နိုဝင်ဘာလ9ရက်တနင်္လာညရဲ့သတင်းချင်းချုပ်ကိုဦးတမောင်တန်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ John Dryden နဲ့ John Walker တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအလုံးတစောင်းမုံလာပြည့်ညချမ်းမှာစိတ်ချမ်းသာကိုကျမ်းမှာဘေးပြာဝေးကွာလို့လိုတဲ့ဆန္ဒတွေပြည့်ကြပါစေရှင်
This program has come to you from the Voice of America, Washington.